Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ4ရက်တနင်္လာနေ့အစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။တစ်ကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူဟာဒီကနေ့3သန်းခွဲကျော်သွားပါပြီ။ကမ္ဘာတဝန်း COVID-19 ကပ်ရောဂါကူးစက်မှုကိုစီးရင်ပြုစုနေတဲ့ John Hopkins တက္ကသိုလ်ရဲ့စီးရင်အရရောဂါကူးစက်သူ3သန်းခွဲကျော်နဲ့သေဆုံးသူ 2,400 ကျော်ရှိနေပါတယ်။ New Zealand နိုင်ငံမှာတော့ဆေးစစ်မှုတွေအရဒီကနေ့ရောဂါပိုးကူးသူအသစ်တရားမှမရှိတဲ့အတွက်မလလဲတဲ့ကဆိုရင်ပထမဆုံးအကြိမ်နောက်ထပ်ရောဂါပိုးကူးသူမရှိတာဖြစ်ပါတယ်။ရောဂါပိုးကူးစက်မှုထိန်းချုပ်နိုင်ဖို့တလကျော်ကြာကန့်သက်ထိန်းချုပ်မှုတွေကိုစတင်ဖြည့်လျှော့ပေးပြီးသတင်းတစ်ပတ်အကြာမှာအခုလိုထူးထူးခြားခြားရောဂါပိုးကူးသူအသစ်မတွေ့ရဘူးလို့ထုတ်ပြန်တာပါ။ဒါဟာအတက်စရာဖြစ်တယ်လို့ကျန်းမာရေးဌာနညွှန်ကြားရေးမှူးချုပ်ကပြောကြားခဲ့ပါတယ်။ New Zealand မှာရောဂါပိုးကူးသူစုစုပေါင်း 1,500 နဲ့သေဆုံးသူ 20 ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအဆိုးဆုံးဖြစ်တဲ့အီတလီမှာတော့လုပ်ငန်းတွေကိုပြန်လည်စတင်ဖွင့်နေတာနဲ့အတူဆက်ယုံလုပ်ငန်းတွေဆောက်လုပ်ရေးလုပ်ငန်းတွေမှာလူတွေအလုပ်ခွင့်ပြန်ဝင်နေကြပါပြီ။လူတွေအနေနဲ့အိမ်ပြန်ထွက်လမ်းလျှောက်နိုင်ကြပြီဖြစ်တယ်လို့ဒေသတစ်ခုထဲမှာရှိတဲ့မိသားစုဝင်တွေစီကိုလည်းအလဲသွားနိုင်ကြပြီဖြစ်ပါတယ်။စားတောက်ဆိုင်တွေမှာတော့အိမ်အတွက်ဝယ်သွားလို့သာရပြီးဝင်ထိုင်စားလို့မရသေးပါဘူး။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကြောင့်9,000ခွဲကနေ3,000လောက်အထိသေဆုံးနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကခန့်မှန်းပြောကြားလိုက်ပါတယ်။ Fox News သတင်းဌာနကတနင်္ဂနွေနေ့ညမှထုတ်လွှင့်ပြသခဲ့တဲ့သမ္မတနဲ့တောင်းထောင်းအမေအဖြစ်အစီအစဉ်မှာသမ္မတထရမ့်ကအခုလိုပြောခဲ့တာပါ။သေဆုံးသူ6,000ကနေ9,000ကျားရှိမယ်လို့ပြီးခဲ့တဲ့တစ်ပတ်ကပဲသမ္မတကခန့်မှန်းပြောခဲ့ပါသေးတယ်။လောလောဆယ်အမေရိကန်မှာ COVID-19 ကြောင့်သေဆုံးသူ 6,800 ကျော်ရှိပြီးရောဂါကူးစက်နေသူက 1.3 သန်းကျော်နေပါပြီ။ကယောဂါတုံ့ပြန်ရေးအရေးပေါ်အသုံးစရအတွက်လက်ရှိဒေါ်လာ3ဘီလီယံသုံးဆွဲနေတာကနေသူ့အစိုးရအနေနဲ့နှစ်ဆတိုးသုံးဆွဲနိုင်မယ်လို့မျှော်လင့်ထားတယ်လို့လည်းပြည်သူတွေအွန်လိုင်းကနေမေးတဲ့အမေးကိုဖြေကြားတဲ့အစီအစဉ်မှာသမ္မတကပြောသားပါတယ်။အသေးစားစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ရေးအခွန်အထမ်းပြည်သူတွေအတွက်ထောက်ပံ့ငွေပေးရင်းနဲ့စည်ရုံတွေအတွက်လိုအပ်တဲ့ပစ္စည်းတွေထောက်ပံ့ရေးတို့အတွက်အရေးပေါ်ရမငွေတွေကိုသုံးဆွဲနေတာပါ။နောက်ထပ်အကူအညီတွေပေးဖို့ရှိတယ်လို့သမ္မတကဆိုပါတယ်။COVID-19 ရောဂါတုံ့ပြန်ရေးနဲ့တခြားရေးပေါ်ကိစ္စတွေဆွေးနွေးဖို့အတွက်အထက်လွှတ်တော်ကိုဒီကနေ့ပြန်ဆမယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကကြေညာချက်ထုတ်ပြန်ထားပါတယ်။အောက်လွှတ်တော်အစည်းအဝေးတွေဘယ်တော့ပြန်ဆမယ်ဆိုတာတော့လောလောဆယ်မသိရသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်တနင်္ဂနွေလုံးအတွက်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုမေလကုန်အထိသက်တမ်းတိုးတယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ကြေညာပါတယ
်။4月7日に宣言を出しました緊急事態宣言。
ဧပြီလ9ရက်နေ့ကထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုမေလကုန်နဲ့အထိသက်တမ်းတိုးချောင်းတဲ့ဂျပန်နိုင်ငံထဲမှာရှိတဲ့ခရိုင်အားလုံးအတွက်အကျုံးဝင်တဲ့အကြောင်းဝန်ကြီးချုပ်အာဘေပြောသွားတာပါဂျပန်မှာဒီရောဂါကူးစက်သူအရေးအတွက်ဟာတခြားနိုင်ငံတွေမှာလိုအရန်တိုးမလာပေမဲ့ကူးစက်မှုနှုန်းကလည်းကျမသွားသေးဘူးလို့ဝန်ကြီးချုပ်ကပြောပါတယ်တိုကျိုမြို့တော်နဲ့ခရိုင်6ခုမှာအရေးပေါ်အခြေအနေကိုဧပြီလ9ရက်နေ့ကစတင်ထုတ်ပြန်ခဲ့တာပါရောဂါပိုးကူးစက်မှုပြန့်နှံ့နေအတွက်ဝန်ကြီးချုပ်ကဧပြီလ16ရက်နေ့မှာတနင်္ဂနွေလုံးကိုအရေးပေါ်အခြေအနေထပ်တိုးကြေညာခဲ့ပါတယ်။ဂျပန်နိုင်ငံမှာရောဂါပိုးကူးနေသူ1,000ခွဲကျော်နဲ့910သေဆုံးတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံမှာတော့မေလ13ရက်နေ့ကစပြီးကျောင်းတွေပြန်ဖွင့်မယ်လို့ဒီကနေ့ကြေညာပါတယ်။အထက်တန်းကျောင်းတွေကိုမေလ13ရက်နေ့မှာပထမစဖွင့်ပြီးကျန်တဲ့အတန်းတွေကိုမေလ20ရက်နေ့ကနေတဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးယူယောင်ဟေးကဒီကနေ့အကြေညာခဲ့ပါတယ်။နေပြည်တော်တိုင်းစစ်ဌာနချုပ်နယ်မြေအတွင်းမှာတာဝန်ထမ်းဆောင်နေတဲ့စစ်သားတယောက်မှာ COVID-19 ရောဂါကူးစက်နေပါတယ်။ရောဂါလက္ခဏာတွေပြတဲ့စစ်သားတယောက်ကိုတက်ခွဲနမူနာယူဆက်ဆေးခဲ့တာမှာရောဂါရှိနေတယ်လို့အတည်ပြုတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့သတင်းထုတ်ပြန်ပါတယ်။သူ့ကိုတတ်မှတ်ဆေးရုံမှာကုသပေးနေပြီးအခြေအနေတည်ငြိမ်တယ်လို့သတင်းမှာဖော်ပြပါတယ်။အဲ့ဒီစစ်သားနဲ့ဆက်ဆက်ထိတွေ့မှုရှိခဲ့သူတွေကိုလည်းလိုအပ်တဲ့ယောဂပေါ်ထုတ်ရှာဖွေတာတွေအသွာလာကန့်သက်ဆောင်ကြတာတွေဆက်လက်ဆောင်ရွက်နေတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံတရင်ကပြောပါရယ်မြန်မာတနိုင်ငံလုံးယောဂကူးစက်သူကတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့9နာရီထုတ်ပြန်ချက်အရ155ယောက်ရှိပါတယ်
ဒီ American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ 19kHz 15.5 MHz တို့မြောက် ိုက်တိုမီတာ25 kHz 118.3 MHz ไซโดมิเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีวัวมาไซแลนด์มิเตอร์190กิโลเฮิรตซ์1505ตัวนี้ก็ทุ่นเล่นไปได้ครับ
มิงลาပါရှင်จมัญญาตะเซนออกมาตะดินนี้ကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်အမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ရတဲ့ခြေရရင်ကြဒုက္ခတွေပြည်လေပြည်မှာရဲတပ်ပတ်တွေနဲ့ခြေမျိုးပါနေတဲ့အခြေအနေတွေနဲ့မချုံရအောင်ဒေတာရင်းနိုင်ငံတွေဝိုင်းဝန်းကူညီကြဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ပင်လယ်ပင်လယ်ဝနဲ့ကပလီပင်လယ်ရင်းကနိုင်ငံတွေအနေနဲ့ဒုက္ခတွေကိုရှာဖွေရေးကယ်ဆယ်ရေးနဲ့ဘေးရန်ကြီးရဲ့ကင်းကင်းကန်းကပ်ခွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့ AP 16ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာ400လောက်ကိုကန့်ကွက်ခွင့်နဲ့အကူအညီပေးခဲ့တယ်လို့ကျန်းနိုင်ငံတွေကလည်းဆောင်ရွက်ချဖို့မျှော်လင့်ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားတာပါ။ရိုဟင်ဂျာဒုက္ခသည်တွေလိုက်ပါလာပြီးတော့ပင်လယ်ပြင်မှာ2လလောက်ကြာအောင်မျိုးနေတဲ့ဆက်လီဘော်ကဒုက္ခသည်တွေက28ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဖက်ရှင်ချကျွန်းကိုပို့ဆောင်လိုက်ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုလိုက်ပြီးတော့နောက်တစ်ရက်မှပဲEU ရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါ။ရိုဟင်ဂျာဒုက္ခသည်ရေဖြည့်ရှင်းနာမှာလက်နက်ကင်ဖွဲ့တွေအပြည့်ခတ်ရဲဆင်းနိုင်မှုအရေးကြီးကြောင်းလည်းထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ရိုဟင်ဂျာဒုက္ခသည်ရေထောက်ပံ့ကူညီနေတဲ့ EU အနေနဲ့လိုအပ်တဲ့အကူအညီတွေပေးရဖို့အသင်းရှိနေကြောင်းလည်းပြောဆိုခဲ့ပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာအစွန်းရောက်ဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးနောက်ဆက်တွဲအဖြစ်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရပါတယ်။မြန်မာဆွေရကရိုဟင်ဂျာဆွေရဲ့သုံးနှုန်းကိုတရားဝင်လက်မခံနိုင်မဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံတဲ့အကြောင်းကတိပြုထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အိန္ဒိယမှာဒီကနေ့မေလ4ရက်နေ့အထိသတင်း6ပတ်ကြာအင်ပြင်မထွက်ရအမိန့်ချမှတ်ထားတာကိုနောက်ထပ်သတင်းနှစ်ပတ်ထပ်ပြီးတော့တူးလိုက်ပါတယ်။ဒါပေမဲ့တချို့ပြည်နယ်တွေမှာအခုခါသွာလာကန့်သက်ထားတာတွေတဖြည်းဖြည်းဖြေလျှော့ပေးနေပြီလည်းဖြစ်ပါတယ်။ရောဂါကူးစက်မှုဖြစ်တဲ့နေရာတွေကိုလည်းကူးစက်မှုအဆင်လိုက်အနီရောင်လိမ္မော်ရောင်နဲ့အဆင်ရောင်သတ်မှတ်ထားပါတယ်။ကူးစက်မှုနှုန်းများတဲ့နေရာတွေကိုအနီရောင်အဆင်နဲ့ရောဂါကူးစက်မှုအတော်တန်ရှိတဲ့နေရာတွေကိုလိမ္မော်ရောင်အဆင်သတ်မှတ်ထားပြီးတော့ကျင့်ကြက်တဲ့စည်းကမ်းတွေဆက်ချထားပါတယ်။အဆင်ရောင်သတ်မှတ်တဲ့နေရာတွေမှာတော့အသွားလာရင်းနဲ့စီးပွားရေးလုပ်ငန်းအများစုကိုပြန်ဖွင့်ခွင့်ပြုမှာဖြစ်ပါတယ်။ယူကေလီနဲ့မွန်ဘိုင်းလိုမြို့ကြီးတွေအများစုကိုတော့အခုအချိန်ထိအနီရောင်အဆင့်သတ်မှတ်ထားစေဖြစ်ပါတယ်။အင်ပြင်းမထွက်ရမင်းကြောင့်အိန္ဒိယနိုင်ငံတွေလူသန်းပေါင်းများစွာလှုပ်လှဲမဲ့ဖြစ်ရပြီးစီးရင်နန်းပါသူတွေအပေါ်မှာထိခိုက်မှုအများဆုံးရှိနေတာပါ။လူတွေထိတွေ့ဆက်ဆံမှုရုံနဲ့ကျဆင်းသွားတာကယောဂကုသမှုကိုတကယ်ပဲကျဆင်းစေတယ်လို့ဝါရှင်တန် DC အခြေစိုက်ကုသယောဂနဲ့စီးပွားရေးမူဝါဒစင်တာကကုသယောဂနဲ့စီးပွားရေးပညာရှင်ရာမနမ်လာဆင်နာရမ်ကပြောပါရယ်အသွာလာရေးပိတ်တင်ထားတာကြောင့်ကုသမှုအမြင့်ဆုံးအဆင့်ကိုချက်ချင်းကြီးမရောက်ဘဲနဲ့အိန္ဒိယအတွက်ပြင်ဆင်မှုအချိန်တွေအများကြီးရစေခဲ့တယ်လို့လည်းသူကပြောပါရယ်အိန္ဒိယမှာအခုချိန်ထိတည်ပြုထားတဲ့ကုသမှုပေါင်း 42,500 လောက်ရှိပြီးသေဆုံးသူ 1,300 ကျော်ရှိပါရယ်ရှင်မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်မှုအသွားအလာနဲ့စီးပွားရေးလုပ်ငန်းတွေသတင်း6ပတ်ပိတ်ထားတာကိုဒီကနေ့တနင်္လာနေ့မှာပြန်ဖွင့်ပေးလိုက်ပြီးနိုင်ငံသားအရှိပြောင်းလို့တမာရီကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးမှုခံယူရမယ်လို့အကြီးတန်းဆွေရဖွဲ့ဝင်တူကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမြို့တော်ကွာလာလမ်ပူကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာလှုပ်လှုပ်နေတဲ့နိုင်ငံသားအလို့သမားတွေရဲ့ရောဂါကူးစက်ပြန့်ပွားမှုရှိရာကိုတွေ့ရတဲ့အတွက်ကဏ္ဍအသီးသီးကနိုင်ငံသားအလို့သမားတွေအားလုံးမဖြစ်မနေကိုဗစ် -19 ရောဂါပိုးစစ်ဆေးမှုခံယူရမှာဖြစ်ကြောင်းလုံခြုံရေးအဖွဲ့အကြီးတန်းအရာရှိအစ်စမာလီဆာဘရီယာခော့ကပြောတာပါစီးစစ်တဲ့ကုန်ကျစရိတ်ကိုလှုပ်ရှင်ကပေးရမှာဖြစ်တယ်လို့လည်းအစ်စမာလီကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကမလေးရှားမှာအထောက်ထားမဲ့တရားမဝင်နေထိုင်သူရွှေပြောင်းအလို့သမားယာနဲ့ချီပြီးတော့ဖမ်းဆီးထိန်းသိမ်းခဲ့တဲ့အပေါ်မှာလည်းကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကအပြင်းထန်ဝေဖန်ခဲ့ပါတယ်ကိုဗစ် -19 ကယောဂါကာလာနိုင်ငံသားအလို့သမားတွေကြောင့်ယောဂါကူးစက်နိုင်တဲ့အန္တရာယ်တွေလည်းမြင့်မားနေတာပါအိန္ဒိယစင်ကာပူနိုင်ငံမှာလည်းနိုင်ငံသားလူသမားတွေစုပေါင်းနေထိုင်တဲ့အဆောင်တွေမှာယောဂါကုသခံရသူထောင်ထဲချီပြီးတော့ရှိပါတယ်။မလေးရှားမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံသားလူသမား2000လောက်ရှိပါတယ်။ဒါပေမဲ့အထောက်ထားမဲ့တရားမဝင်အလုပ်လုပ်နေသူတွေအများကြီးရှိနေသေးတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။မလေးရှားမှာလည်းအလုပ်လုပ်ကြနေသူအများစုကအင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့မြန်မာနိုင်ငံတွေကဖြစ်ပြီးမြန်မာနိုင်ငံကအလုပ်သမားတွေနဲ့ဒုက္ခသည်တွေလည်းအများအပြားရှိပါရဲ့ရှင်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်ထိုးနှက်ဝေဖန်မှုတွေနဲ့အတူတင်းမာနေတာကဒီကနေ့တင်းနှံ့တဲ့အရှာတလွှာအစုရှယ်ယာစျေးကွက်တွေမှာပါရိုက်ခတ်ခဲ့ပါတယ်။ဟောင်ကောင်ညွန်ကင်က400ဂိုင်းနှုန်းနဲ့တောင်ကိုရီးယား KOSPI ညွန်ကင်က1.5ဂိုင်းနှုန်းကျော်ကျဆင်းခဲ့ပြီးဆစ်ဒနီညွန်ကင်ကတော့1.5ဂိုင်းနှုန်းတက်ခဲ့ပါတယ်။ ဂျပန်တရုတ်နဲ့ထိုင်းအစုရှယ်ယာဈေးကွက်တွေကတော့ဒီသတင်းပတ်အားလည်းရမှာပိတ်ထားတာပါအမေရိကန်နဲ့ဥရောပအစုရှယ်ယာဈေးကွက်တွေက 3.5% ခန့်နှုန်းလောက်နဲ့ဆက်ပြီးတော့ကျရည်ပြနေပါတယ်အမေရိကန်ကအထူးရေနံဈေးဖြစ်တဲ့ West Texas ရေနံဈေးတစ်စီက 18.42 ဒေါ်လာနဲ့ 6.9% ခန့်နှုန်းကျဆင်းသွားခဲ့တယ်လို့နိုင်ငံတကာဆန်ဖြစ်တဲ့ Brent ရေနံဈေးကတော့တစ်စီးကို 25.62 ဒေါ်လာနဲ့ 1.9% ခန့်နှုန်းကျဆင်းခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့တရုတ်နိုင်ငံကိုဖြစ်တင်ဝေဖန်နေတဲ့ American ပြည်ထောင်စုကတော့ရောဂါကူးစက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပါတယ်မနေ့ဒီဇင်ဘာလကစပြီးတော့ဖြစ်ပွားခဲ့တဲ့ဒီယောဂပိုးဟာတရုတ်နိုင်ငံဝူဟန်မြို့ပိုးမွှားသုတေသနဓာတ်ခွဲခန်းနဲ့ဆက်ဆက်မှုရှိနေသလားဆိုတော့အမေရိကန်ကစုံစမ်းနေတာပါတရုတ်ကတော့ဒါကိုလက်မခံမင်းနဲ့ငြင်းဆန်ထားပါတယ်ရှင်တနင်္လာနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ပြည်တွင်းမှာကိုဗစ်လူနာအသစ်တွေ့ရှိတာနှေးလာပေမဲ့ပြည်သူတွေမပေါ်ဆဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားတဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်။ကျွန်မဆုဆုပါ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရအခုရက်ပိုင်းအတွင်းမှာဓာခွဲတီပြူလူနာတွေ့ရှိမှုလျော့နေလာပေမဲ့ထပ်တိုးလူနာတွေထဲမှာကျန်းမာရေးဝန်ထမ်းတွေပါဝင်လာမှုတိုးလာပါတယ်။ဒီကနေ့မနက်စီးရင်တွေအရဆိုဓာခွဲတီပြူလူနာပေါင်း155ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ43ဦးအထိရှိထားပြီးဖြစ်ပါတယ်။လူနာသစ်တွေ့ရှိမှုရောကြသလိုနေပြန်ကောင်းသူတိုးလာတဲ့အချိန်မှာပြည်သူတွေအနေနဲ့ဒီယောဂါကိုကာကွယ်ရေးမှာလိုက်နာရမယ့်အချက်တွေကိုမလျှော့ချလိုက်ဖို့အထွေထွေယောဂါကိုဆရာဝန်ဒေါက်တာကျော်စွာဦးကအခုလိုသတိပေးထားပါတယ်
။ဒီရက်ပိုင်းတွေမှာယောဂါကိုတွေ့ရှိရတဲ့ကောနည်းလာတယ်ပေါ့နော်။အဲတိုးတော်လည်းပဲကျွန်တော်တို့ရဲ့ဒီပြည်တွင်းကူးစက်မှုတော့မှာပုံများနေတယ်ဆိုတာကိုမိဘပြည်သူတွေသတိထားဖို့လိုတယ်။အဲတချို့တွေကဆိုလို့ရှိရင်လက္ခဏာမပြတဲ့ယောဂါတည်ဆောင်သူတွေဖြစ်နေတယ်လို့ဆိုတာကိုသတိပြုဖို့တော့လိုပါတယ်။အဲတော့ကျွန်တော်မိဘပြည်သူတွေအနေနဲ့ပါအရေးကြီးဆုံးကတော့ဒီလက်ကိုကျွန်တော်တို့အကြခဏဆေးဖို့ရယ်ပြင်ထွက်တိုင်းထွက်တိုင်းပေါ့နော်။အရွယ်၃မှာမယူကျွန်တော်တို့ဒီပသက်နှကောင်းစီကိုမဖြစ်မနေဟိုတက်ကိုတက်ရမယ်ဆိုတဲ့ဟာရယ်ကျွန်တော်တို့တက်နိုင်တော့ခက်ခွာခွာနေဖို့ပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့ဂရုစိုက်ဖို့တို့ပါတယ်ဒါပေမဲ့ချို့ဒီဈေးဝယ်တဲ့နေရာချို့နေရာမှာတော့ဟိုခက်ခွာနေဖို့မဖြစ်နိုင်ဘူးဆိုတော့လည်းတက်နိုင်တော့တော့ဒီပသက်နှကောင်းစီတော့မဖြစ်မနေကျွန်တော်တို့ကတက်ကိုတက်ရမယ်အနေအထားတစ်ခုပ
ါကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာဖို့နဲ့တကူရီတန်ရှင်းရေးကိုဂရုစိုက်ပြီးအာဟာရပြည့်ဝအောင်စားတောက်နေထိုင်မှုအပါအဝင်စိတ်ဖိစီးမှုကိုလျှော့ချထားဖို့အတွက်လည်းကြံပေးထားပါတယ်ကိုဗစ်ရောဂါကိုကာကွယ်ထိန်းချုပ်ရမှာလိုက်နာရမယ့်အချက်တွေကတခုကတအုံးနဲ့တအူးခက်ခွာခွာနေပြီးရောဂါကူးစက်နှုန်းကိုလျှော့ချနိုင်မှုအတွက်လူစုလူဝေးနေထိုင်တာကိုရှောင်ကြဉ်မှုဖြစ်ပါတယ်။ဒီလိုအချိန်မှာနေမကောင်းဖျားနာလာရင်ဆေးရုံစည်းကမ်းတွေကိုသွားဖို့အခက်အခဲရှိနေတာကြောင့်မြို့နယ်လိုက်ဖွင့်လှစ်ထားတဲ့ဖျားနာကူအခမဲ့စည်းကမ်းတွေမှာလာရောက်ပြသဖို့ကိုဆရာဝန်တွေကတိုက်တွန်းနေကြတာပါ။မြို့နယ်လိုက်ဖွင့်လှစ်ထားတဲ့ဖီဘာကလင်းတွေကိုတာမန်စည်းကမ်းတစ်ခုလိုသဘောထားပြီးမကြောက်ကြဘူးအတွက်ရွှေပြည်သားမြို့နယ်ဖျားနာကူစည်းကမ်းကဒေါက်တာတစ်လွင်က VOA ကိုပြောပါတယ်
ဒီစည်းကမ်းဒီစည်းုံတန်းပို့တဲ့စည်းကမ်းမဟုတ်ပါဘူးသူတို့ဖျားတာဒီရိုးရိုးဖျားလားကြောက်ကြပြီးပေါ်တော့ကိုးဖျားလားကိုဗစ်နဲ့ပတ်သက်နေလားဆိုတာခွဲခြားပြည့်တဲ့နေရာပါအဘိဓမ္မာနဲ့ကျမ်းမာရေးပြဿနာတွေလားအတိုင်းမျိုးရှင်းနေတယ်ကျွန်တော်တို့ကစနစ်တကျလုံအောင်တော့ရတယ်သူတို့ကိုအပိနေတဲ့ညာတို့ပညာပေးတာတို့ဒါလေးလုပ်ပြီးနေတဲ့နေရာပါအခမဲ့ပါ
ဒီလိုအချိန်မှာကျမ်းမာရေးကိုပို့ယူဆိုင်ဖို့လိုပြီးနားလေတကြွနဲ့ဆရာဝန်တွေနဲ့ပြသမှသာဘလူလာအပ်တဲ့စိုးကျိုးတွေဖြစ်မလာမှာကိုဒေါက်တာတစ်လွင်ကအခုလိုရှင်းပြထားပါတယ
်ကျွန်တော်ရက်ကွက်ထဲမှာလည်းအခုဖျားနေလူနာတွေလားမပြရတဲ့ခါကျတော့ရက်ကွက်ထဲကဆက်ဖြေးတွေဝယ်တောက်ကြတယ်အပုံးတို့ရန်ကူတို့အဲ့လိုလူမျိုးတွေနဲ့ဖြည့်ရှင်းနေတဲ့အခန်းလေးလည်းကျွန်တော်တို့ကြားရတယ်ဆိုတော့အတားရီဒီတကယ်လို့ဒါပြဿနာအမှန်ဖြစ်နေပို့ပြီးကြီးထွားသွားနိုင်တယ်ပို့ပြီးဆိုးရွားသွားနိုင်တယ်နောက်ဆုံးကျွန်တော်တို့အတားအနေဒီဆိုးရွားတဲ့အခြေအနေဒီရောက်နိုင်ပါအဲအကြောင်းလည်းကျွန်တော်ဖီဘာကင်းနဲ့ကိုပြည်သူလူထုကလည်းဒီလိုနားလည်ဖို့လိုတယ်ကြောက်စရာနေရာမဟုတ်ဘူ
းတစ်ဖက်မှာကိုဗစ်ရောဂါကိုကာကွယ်နေရခြင်းမိုးရင်ကာလမှာဖြစ်တတ်တဲ့ရာသီပေါ်ရောဂါတွေကိုလည်းရှောင်ရှားနိုင်မှုအတွက်ကျန်းမာရေးနဲ့ပတ်သက်တဲ့စောင့်ရံရှောင်ရံအချက်တွေကိုတရားလိုက်နာပေးဖို့အကြံပြုထားပါတယ်ကိုဗစ်ကရောဂါကိုကာကွယ်ထိန်းချုပ်နိုင်မှုအတွက်ဗဟိုကော်မတီကညွှန်ကြားချက်တွေနဲ့အညီဒေသန္တရအမိန့်တွေကိုလည်းဒေသလိုက်ထုတ်ပြန်ဆောင်ရွက်နေကြတာပါဒါပေမဲ့တကြံအပြီးကာလမှာတော့တချို့နေရာတွေမှာလူသွားလူလာပြန်လည်စီကားလာတာကြောင့်ဒီယောဂထိန်းချုပ်နိုင်ရေးအတွက်ပြည်သူတွေမပေါ်ဆဖို့ကိုကျန်းမာရေးပညာရှင်တွေကသတိပေးနေတာပါ။ကျမဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ရန်ကုန်အပါအဝင်မြို့တော်များများမှာအသွားအလာကန့်သတ်မှုတွေဆက်ရှိနေတော့ဖြစ်ပေမဲ့လုပ်ငန်းအတော်များများပြန်လည်လည်ပတ်လာတာနဲ့အတူပဲလူများများဆဆသွားလာလှုပ်ရှားကြတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ ကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုမေလ15ရက်နေ့အထိထပ်တိုးလိုက်နာကြဖို့ကိုဗစ်-19ကာကွယ်ထိန်းချုပ်ကူတာရေးဗဟိုကော်မတီကထုတ်ပြန်ထားပေမဲ့လုပ်ငန်းအတော်များများကတော့အခုမေလ15ပြန်လည်လက်ပတ်လာကြပါတယ်။လူအင်အားများတဲ့ပုဂ္ဂလိကစက်ရုံအလုပ်ရုံတွေဆိုရင်လည်းခွင့်ပြုချက်နဲ့ပြန်လည်စက်ရုံလက်ပတ်နေကြပါပြီ။
မလို့အဖဲအင်ဂျီမထွက်ကြဖို့ညွှန်ကြားထားပေမဲ့အခြေခံလူဒန်းစားတွေအတွက်စာဝင့်ကြီးရဲ့အခက်အခဲတွေရှိလာနိုင်တာကြောင့်တင့်တင့်မျှတာပြီးအစဉ်ပြေအောင်လုပ်နေရတဲ့အကြောင်းလှိုင်းသားရမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်မင်းသူကဖီယိုအေးကိုအခုလိုပြောပြပါဗျာ။အတော့လုံးဝဒီညွှန်ကြားချက်တွေကိုမလိုက်နိုင်ဘူးလို့ကျွန်တော်မပြောတာမဟုတ်ဘူး။လိုက်နိုင်တဲ့လူတွေရဲ့ရှိပါတယ် ုတမားတခုလည်းပြောတာမဟုတ်ပါဘူးဥပမာငရနေပြီးတော့လိုင်းတမားလန်နေကြလေလန်နေပြီးတော့ဒါကယ်ရီဆွဲစားတယ်ပေါ့ဗျာဘေးရွဲတွေရှိတယ်ပေါ့ဒီလူတွေကိုမထွက်တဲ့ဆိုသူတို့အဲ့ဒီဘာနဲ့ဖားမှာပြဿနာကဒီလိုလူမျိုးကြလားထွက်နေတာဒါတွေပဲတိတိယောက်ရေးယူမယ်ဆိုတဖက်ကလည်းသူတို့ရဲ့ဖားဝင်နေတော့သို့တော်လည်းပဲကျွန်တော်တို့တွေကအတက်နိုင်ဆုံးတော့ဒါဥပဒေရမထွက်နဲ့နောက်တိုင်းတွေကစီမီတော်တောင်းထဲမှာချထားတယ်အမှန်ကဥပဒေရဆိုရင်အားလုံးကိုအေးအေးယူလိုက်လို့ရတာပေါ့ဗျာဆိုတော့လည်းပဲတစ်ဖက်ကပြန်စင်းထားတဲ့အခါမှာရှေ့ကလူနာတအားများပြတဲ့မြို့နယ်ပေါ်မှာတော့အားလုံးကိုချိန်ထိုးပြီးတော့ကြီးကြီးကြီးနဲ့အကုန်လုံးကိုဆောက်ရနေကြတာပေါ့ဗျာနော
်လှိုင်းသားရမြို့နယ်လူမျိုးအခြေခံလူတန်းစားနဲ့လက်လုံလက်စားရွှေ့ပြောင်းအလုပ်သမားတွေများတဲ့နေရာတွေမှာအပြင်မထွက်ရစီကန်းကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်လို့တော့မရနိုင်ဘူးလို့ဒေသအုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်မန္တလေးမြို့မှာတော့ဒီရက်ပိုင်းတွေအတွင်းမမ်းမာတွေပေါ်မှာလူအသွားအလာပိုများလာတာကိုတွေ့ရပေမဲ့၅ရက်ထက်ပိုဆုတာမျိုးတော့မလုပ်ကြဘူးလို့ဆိုရတယ်။ဒီလိုလမ်းမာတွေပေါ်မှာလူတွေပြန်စီကားလာတာနဲ့ပတ်သက်လို့ချမ်းမြတာစီမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်အောင်မိုးကအခုလိုပြောပြပါဗျာ
။လူ၄ရက်ထက်ပိုပြီးတော့စူးစူးလှုပ်တာမျိုးတော့မရှိပေမဲ့တယောက်ချင်းတယောက်ချင်းထွက်ကြတာပေါ့လေ။အခုပြောတဲ့ဟိုလမ်းမောထွက်လာတယ်ဆိုတော့ဟိုတယောက်နဲ့တယောက်ကတော့ဟိုပြင်းလို့ပဲထွက်တယ်ဘယ်လိုပဲထွက်တယ်လမ်းမောတော့ဟိုပေါ့ဟိုမများနေနေတော့ပေါ့လေကျွန်တော်တို့အသက်မကလာကမေလ15ရက်နေ့အထိဟိုမှာပဲစနေတရားလေးနေဖို့ဒီတော်စုဒီကျမကြီးဌာနဟိုတော့တိုင်းတိုင်းနဲ့ပြည်နယ်လိုက်ကျွန်တော်တို့ဒီဌာနအစိုးရကလည်းဒီအမိန့်ကလည်းဒီထုတ်ထားတဲ့ပုံမှာကမေလ15ရက်နေ့အထိကိုကျွန်တော်တို့ကသတ်မှတ်ထားဟိုတော်တော်များများကလည်းဟိုရက်တရားတော်တော်ကိုရှင်းတယ်လုံးဝမထွက်လာကြတာဒါမဲ့ positive lunar ထွက်တာကအာနေရလောက်များမထွက်ဘူး negative ဒီပဲဆိုရင်လူလေးရနေနေလေးတိုးစီးပူစီးနေမှလာ
ညမထွက်ရအမိန်ထုတ်ထားတာကြောင့်မန္တလေးခရိုင်တစ်ခုလုံးမှာည10နာရီနောက်ပိုင်းအပြင်ထွက်လို့အေးအေးယူခံရသူတချို့ရှိတယ်လို့ဦးမြင့်အောင်မောကဆိုပါတယ်ဒီရပိုင်းတွေအတွင်းမှာပဲနိုင်ငံရခြားကနေလေချောင်းလိုင်းကတဆင့်ပြန်လာကြတဲ့မြန်မာနိုင်ငံသားတွေရှိသလိုနေဆက်ပေါက်တွေကတဆင့်ပြန်ဝင်လာကြတဲ့မြန်မာအလို့သမားတွေလည်းရှိနေပါတယ်ဒါကြောင့်တခြားခွဲစောင့်ကြည့်မှုခံယူဖို့အပါအဝင်ကျန်းမာရေးဝန်ကြီးဌာနရဲ့စီမင်းထုတ်ပြန်ချက်တွေကိုစနစ်တကျလိုက်နာကြဖို့ပြည်သူကျန်းမာရေးတာဝန်ရှိသူတွေကတော့တတိပေးနေပါရှင်။ကျမအင်တနာထွန်းမှရန်ကုန်မြို့ကနေတရင်ပြပို့တာဖြစ်ပါတယ်
။ခိုင်းမြန်မာနယ်စပ်တွေကနေနေရပြန်ဖို့မြန်မာလူသမား2000ခွဲစီရင်ပေးထားရဲဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအမိန့်ထုတ်ပြန်ထားချိန်မှာခရိုင်တစ်ခုနဲ့တစ်ခုနေမြေဖြတ်တန်းသွားလာဖို့ကတ်သက်ထားတာကြောင့်နေဆက်ကနေတစ်ဆင့်နေရပြန်လို့တဲ့မြန်မာလူသမားတွေအခက်တွေ့နေရပါတယ်။အခုဆိုရင်ထိုင်းနိုင်ငံကမြန်မာတန်ယုံစီကိုနေရပြန်ဖို့စီရင်ပေးသွင်းထားတဲ့မြန်မာနိုင်ငံသား2000ခွဲဝန်းကျင်ရှိနေပြီဆိုပြီးမြန်မာလူသမားတန်ရာကြီးဦးဝေလင်းမောင်က VOA ကိုပြောပါတယ်
။တန်ယုံကိုဒီရုံကတော့ကျွန်တော်စီရင်ပေးလာတာကတော့ဒီ2000ကိုယ်ဝင်ကျင်တော့ရှိမှာပဲ။နောက်တော့မအောင်ဝင်ကျင်တော့ရှိမှာ။နေဆက်ကတော့ဒီ၃ပေါက်ပေါ့ဒီထဲမှာတော့တို့ဒီ2500ကျော်တော့ဒီစီးရင်ပြတာပေါ့တန်ယုံကတော့ပြတာတဲ့စီးရင်ထဲမှာကတော့ဒီဒီရနောင်းလေးပါနိုင်တယ်ဒီမြောက်ကြီးလည်းပါနိုင်မဲဆိုင်ပါမယ်၃ပေါက်လုံးပါနိုင်တာပေါ့ဒီထဲမှာ
ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအမိန့်ထုတ်ပြန်ထားပြီးပြီးခဲ့တဲ့ရက်ကတော့တချို့တားမြစ်ထားချက်တွေဖြေလျှော့ပေးခဲ့ပေမဲ့နယ်မြေဖြတ်တန်းခွင့်တွေကိုတော့ဖြေလျှော့မှုမပေးသေးပါဘူးအခုဆိုရင်နယ်မြေတစ်ခုနဲ့တစ်ခုဖြတ်တန်းသွားလာခွင့်တွေမရသေးတယ်လို့ခီးတွေတွေကိုတည်ယူပို့ဆောင်ပေးနေတဲ့ကားတွေလည်းထွက်ခွင့်မရသေးပါဘူးဒီအတွက်နယ်ဆက်အသီးသီးကနေနေရပြောင်းခြင်းသူတွေအနေနဲ့တိကျံဆောင်ဆိုင်ဖို့အတွက်ပြောဆိုနေရတယ်လို့အစိုးရချင်းညှိနှိုင်းမှုတွေလည်းဆက်လုပ်နေစေဖြစ်တယ်လို့ဦးဝေလင်းမောင်ကဆိုပါတယ်
ထိုင်းနဲ့ညီနိုင်တဲ့ကိစ္စကဒီနေဆက်ဖြတ်တန်းခွင့်ကိစ္စကိုကျွန်တော်တို့တင်ထားတယ်ကြာဟုတ်ဒီဒေတာဖြတ်တန်းခွင့်ပေါ့ဟိုခရိုင်ကျော်ဖြတ်တန်းခွင့်ပေါ့ခရိုင်ကျော်ဖြတ်တန်းခွင့်နဲ့ပတ်သက်ပြီးတော့ကတော့သူတို့တရားခွင့်ပြုမိန့်ပြန်ပြီးပြီးပို့တော့ကိစ္စကကျွန်တော်တို့တာ
ဒီပြည်သူတိုင်းနိုင်ငံယာယီနေတော့ကျွန်တော်တင်ထားတာနေတော့ရှိပါတယ်ဗျာ။ဒီအဲ့ဒါကတော့မကြသေးဘူးပေါ့။ပြန်ပြီးတော့ဘာအကြောင်းတော့မပြန်သေးဘူးပေါ့။ဟုတ်ဥလုံးတွေကတော့အဲ့ဒီဖြတ်တန်းခွင့်ရမှသာလဲဒီကျွန်တော်တို့ကဒီမြန်မာနိုင်ငံသားဖြတ်တန်းခွင့်ရမှသာလဲကျွန်တော်တို့ကဒီဘက်ကိုလာလို့ရမယ်နေပါမျိုးတို့သူတို့ရှိတဲ့ပုံပြမင်းကြမှသာဖြစ်ပါဗျာ။ဒီကနေ့ဖေဖော်ဝါရီလ ဒီရေပေါ်ကာလမှာမေလာတည့်နေ့ကနေစတင်ပြီးမဲဆောက်မှာရှိတဲ့အမှတ်နှစ်ချစ်ချစ်တကားကိုဖွင့်ထားပြီးမြန်မာလူသမားတွေကိုလက်ခံပေးနေတာကြောင့်ဒီရပိုင်းကတော့နေဆက်ကနေတဲ့တက်ခရိုင်မဲဆောက်ဘက်ကအလို့သမားတွေရာခနန်းလောက်ပဲနေရပြန်နိုင်ကြပါတယ်ထိုင်းနိုင်ငံထဲမှာမြန်မာလူသမားသုံးသန်းထက်မနည်းအလို့လောက်ကနေကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိုင်းစစ်ရုံလုပ်ရုံနဲ့မှာလ
ဒီအတွက်နေရပြန်ရေးအစီအစဉ်လေးဖြစ်လာတာပါ။ကျမမအေးမှာထမြမနေဇက်ကနေသတင်းပေးပို့နေပါရယ်။ကျမကဆုမမရှင်ဗီအိုအေမိတ်ကန်တန်ရဲ့အတန်လွင့်စီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။တော်တော်ရှင်တွေကိုအခုဆက်ပြီးတော့ပြပြပေးချင်တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ်
အဲ့ဒီကန်တဲ့မှာလည်းကိုဗစ် 19ကနေမှာလာရင်လည်းတအားဆိုးရင်ကဘာဒီလိုလဲဆိုရင်ဒီကန်တော့လာနေတဲ့အတွက်ရွေးကြီးမြေပြိုအန်ရီအတွက်ပူပန်လာနေတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။သူတို့ကဒီဒုက္ခတွေကဘင်္ဂလားဒေ့ရှ်အစိုးရကအတင်းထွက်ခွင့်လည်းမပေးဘူး။ဘင်္ဂလားဒေ့ရ်ရတာတက်နေပါတယ်။အဲ့မင်းတို့ကဆိုးရင်ကဒီကန်တဲ့မှာလည်းကိုဗစ် 19ကလူရင်းရာဒုက္ခတွေကိုဆောင်ကျောက်ပြနေတဲ့ယူနက်စီအာအိုအမ်အော်တခြားအဖွဲ့အစည်းကုလသမဂ္ဂလက်ဥက္ကအဖွဲ့အစည်းတွေရှိတယ်။ကုလသမဂ္ဂအဲဝီအိုကတွတ်ကျင်ထားတဲ့ကျင်းရန်ချက်ကိုဒုက္ခတွေကလိုက်လာတာရှိတယ်နော်။ဘင်္ဂလားဒေ့ရ်အစိုးရဘက်ကအဲတွတ်ကျင်ထားတဲ့ကျင်းရန်ချက်ကိုလူရင်းရာဒုက္ခတွေကိုအလေးတားလိုက်လာတာတွေ့ရပါတယ်ခင်ဗျာ။
နောက်ဒီကမှာကုဆယ်လာမာကိုကျွန်တော်တို့ကသူတို့ချင်းစုရင်တော့ကျွန်တော်တို့ကလူရင်းရာဒုက္ခတွေကိုတနည်းမှာကုလုံစုပုံနေရတယ်ဆိုတော့ဒီမှာခေတ္တဖြစ်ပေါ်လာနေစီရင်ကတော့အဲစုရင်စရာအများကြီးရှိနေပါတယ်ခင်ဗျာ။
အခုမိုးရွာပြီးရောက်လာချိန်မုတ်တုံမိုးကတဲထန်စွာစတင်ရာသွန်းလာပြီးမို့စခန်းနေထဲမှာမြေပြိုကျမှုနဲ့ရွေလှမ်းမှုစတဲ့တဘာဝဘေးအန္တရာယ်တွေကြုံလာရမှာကိုလည်းဒုက္ခတွေကဆိုရင်ပူပန်နေကြပါတယ်။အခုရပ်ပိုင်းအတွင်းတော့မိုးတိတိုင်းရွာတာရှိတယ်။နောက်လေကျင်းတိုက်ကြလည်းရှိပါတယ်ခဏခဏ။မုံတုံရေမြားလာမယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်။အရင်နည်းနဲ့စီရင်အခုနေရာတော့ရာသီဥတုတော်တော်လေးကြီ
Asoya Bagaro, Kabane, Covid 19 virus yoga, Kusamuka, where in a Bangladesh Nezago, Dola, Mukanda needed Chene Male, Yakaidina Monoki and Babale, Bangladesh Kani, Pianare, Durego, Lamkano, Aushi.
Covid 19 yoga, Pipuani Zegalama, Yakwangina, Mohammed Tongwega, Mila Gonti, the Peta Pia Sam Melu Subime, Yamasita Pegaro, Tagu, Mayung Jidabo, Tobianejo, they said Luvare. လက်ရှိမြန်မာစစ်တပ်နဲ့စစ်ရေးသင်းမနေစေမြောက်ပိုင်းညောင်မဟာမိတ်တုံးဖွဲ့ကနေဒီမေလကုန်ထိတစ်ဖက်သားပြည်ရဆဲကျင်ညာတဲ့အကြောင်းရင်းကိုတော့ညီတော်မဟာမိတ်ဖွဲ့ပြောခွင့်ရအေးအေးလက်နက်ကန်ဖွဲ့ရပြန်ကြားရေးတာဝန်ခံခိုင်တုခါကခုလူပြောပါတယ်
ပါကြောင့်တော့ဒီလိုဆိုလို့ရှိရင်ဒီငင်းငယ်ရေးလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့အတွက်ပေါ့နော်ကျွန်တော်တို့ဘက်ကဒီလုပ်ငန်းတဲ့အပိုင်းကိုဟိုလှုပ်လှထေးတာဖြစ်တယ်ကိုဒီလာပိုင်းတွေမှာဆိုလို့ရှိရင်တော့ဒီကိုဗစ် 19 ကိုကန်တပ်ဖွဲ့ MND အီတို့ကနေမေလ3ရက်နေ့မှာတလသာပြည့်ရက်စေးရီတက်တန်းသူကြောင်းကြီးညာခဲ့တာပါဒီအနယ်လီတမ်းဘလောင်တပ်ဖွဲ့အခြေပြုရသေးတာဘက်မှာဧပြီလက30ရက်ထုတ်စစ်ကြောင်းတိုက်ပွဲရက်တနိုင်တဲ့စစ်မရှိသေးဘူးလို့ဒီအနယ်လီတမ်းဘလောင်တပ်ဖွဲ့ပြောခွင့်ရဘူမှုတိုင်းကျော်ကပြောပါတယ်ဒီဧပြီလကမှာကျွန်တော်စင်ပါကဒီစက်ဘွဲကနေလောက်ပဲဖြစ်တယ်ဒီလထက်မှာတော့မရှိသေးဘူး
ပူတာမတူတာအာကဲပွဲကတော့ဆက်ဖြစ်နေပါကြောက်စရတီနောက်ပြတာမရှိသေးလျာဘူးအာထိုးစစ်စင်ပြလာတော့တက်တဲ့ဖြစ်ပေါ်တာဖြစ်တယ်ကျွန်တော်ကတန်တူထားပြီးမလဲလုံးဝတက်ပွဲရရနေတဲ့အဆင်တော်တော့မရှိဘူးညပိုင်းညနာမမိတ်သုံးဖွဲ့ရဲ့အပြည့်ရထုတ်ပြန်ချက်ပေါ်မှာတမတော်ဘက်ကတော့အယုံကြည်မရှိတဲ့သဘောပြောခွင့်ရသူဘူးမကျုပ်စုံမင်းသုံးက VOA ကိုပြောပါတယ်ကြောပြရမရှိပါဘူးဗျာဒီလိုကတော့ထုတ်ပြန်နေတာပဲထုတ်ပြန်ပြီးတော့ကြာရူးလေးပါလေနောက်ဆက်ချက်ကြီးနေတာဒီတိုင်းနဲ့တော့ညာထုတ်ပြန်တာတခြားလောက်တာတခြားပါလေအများကြီးမှာပါ
တိုက်ပွဲပြင်းထန်နေစေရခိုင်မြောက်ပိုင်းဒေသနဲ့ချင်းမြင့်နယ်ပလဲဝဘက်မှာတော့ဒီမေလတွင်3ရက်ဆက်တိုက်ပွဲဖြစ်ပွားနေစေလို့အေရခိုင်လက်နက်ကိုင်အဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလူပြောပါတယ်တိုက်ပွဲကတော့ဒီမေလတရက်နေ့ကနေပြီးတော့ဒီမနေ့က3ရက်နေ့ထိပေါ့နော်တိုက်ပွဲကတော့ဒီနေ့တိုင်းဖြစ်နေတာရှိတယ်မေလ3ရက်နေ့မနေ့ကတော့ဒီပလဲဝမြို့နယ်ရောဝါရွာရဲ့ဒီအနောက်မ ဒီမှာဒီရန်သူဘက်ကနေပြီးတော့သေဦးထက်မနေကြဆုံးပြီးတော့ဟိုသူတို့ပြန်တက်လန်သွားတာရှိပြီလို့ရှိရင်ဝေရနေပြီးတော့လက်နေရှိတယ်နဲ့စားပြနေတာရှိကိုမေလနှစ်ရက်နေမှာညနေ9နာရီခင်းနေမှာမင်းမျိုးမျိုးနေဖားပြရရဲ့တောင်ဖက်ဒီနှစ်တသမာလေးကီလိုလောက်အကွာမှာရှိတယ်ကျွန်တော်တို့ရဲ့တက်ဖွဲ့တွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့တက်ဖွဲ့
တယ်လို့အေးဘက်ကပြောပေမဲ့တမရော်ဘက်ကတော့အတိမပြုတ်ခဲ့ပါဘူးတမရော်ပြောခွေရဘူမှုကျုပ်စောမင်းတွန်းကတော့မနေ့ကချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းအတိပြုတ်ပြောပါရတယ
်ကျွန်တော်ဒီပလက်ဝါရဲ့နောက်ဆက်နဲ့အနောက်ကောင်ဘက်ဒီမှာဖြစ်ကြတာရှိတယ်နောက်ဆက်ဖြစ်ခဲ့တဲ့ဟာတွေပါပဲရင်းပြားမှာတော့မရှိပါဘူးဗျ
တိုက်ပွဲပြစ်ခတ်ရဆက်ကြောင်းတမရော်နဲ့မြောက်ပိုင်းညီနောင်မာမိတ်ဖွဲ့တွေဘက်ကမကြာခဏစုစုလို့ထုတ်ပြန်နေပေမဲ့လည်းမြေပြင်အခြေအနေမှာတော့တိုက်ပွဲရသန့်တာမရှိခဲ့ပါဘူးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲရပ်တန့်နေတာတလားလောက်ရှိနေပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဲဝဘက်မှာတော့မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်အင်တာနက်သုံးစွင်းမှုပိတ်ထားတဲ့ရခိုင်ပြည်နယ်ရှမ်းမြို့နယ်ထဲကမောင်နှံမြို့နယ်မှာမေလ2ရက်နေ့ကစပြီးအင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းသားမြေပုံရတိတော်ဘူးတီတော်မောင်တော်နဲ့ရှင်းပြနေပလောက်ဝမြို့နယ်တွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကတည်းကစစ်တရေးဝန်ကြီးဌာနကအင်တာနက်လိုင်းပိတ်ထားတာလည်းဖြစ်ပါတယ်။အဲ့ဒီအင်တာနက်လိုင်းပိတ်ခံထားရတဲ့မြို့နယ်တွေထဲကမောင်တော်မြို့နယ်ကိုတော့ဒီလ2ရက်နေ့ကအင်တာနက်လိုင်းပြန်လည်ဖွင့်ပေးခဲ့တယ်လို့မြမစစ်တရေးလုပ်ငန်းကမတ်တစင်ကဘူရော်ရေကိုပြောပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်မှာဆယ်ရနောက်ကိုအခုလက်ရှိမှာမောင်နှံတမျိုးနယ်ပဲအတော်ပြလို့ရပါသေးတယ်။ပြည်နယ်ပြည်ဖွင့်လာရေးဆိုတော့အခုတော့ message လေးပို့ပြီးတော့အကြောင်းလေးသားပေးပါလိမ့်မယ်။အခုလက်ရှိမှာတော့ဒီတစ်ခါမျိုးနယ်ပဲဒီမှာကြာတော့ပြောထားမျိုးတော့မရှိသေးပါဘူး။ဟုတ်ကဲ့မောင်နှံကြာတော့ကိုဒီလ2ရက်နေရပါရှင့်။
အခုလိုအင်တာနက်လိုင်းတွေပြန်ဖွင့်ပေးရတာဟာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါနဲ့ပတ်သက်ပြီးသတင်းရှက်လက်တွေရယူနိုင်တဲ့အပြင်ကုန်စည်စည်းစိမ်မှုတွေမြန်ဆန်ဖို့အတွက်ဖြစ်တယ်လို့မောင်နှံခရိုင်အုပ်ချုပ်မှုဦးစိုးအောင်ကပြောပါတယ်။
တော့တော့ကျွန်တော်ပြုတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ဟိုဟာတွေပါလေသတင်းချက်လက်တွေပြန်လည်မျှဝေလို့ရဖို့ဆိုပြီးနောက်ပြီးကုန်စည်စည်းမှုပေါ့ဗျာ။ကုန်စည်စည်းမှုဘာကြိုးစားလို့ရလဲဆိုတော့လူထွက်ပြီးမှပြာမလို့အင်တာနက်ရတာအင်တာနက်ကနေပြန်မှာတော့လူချင်းတယောက်နဲ့တယောက်နဲ့ဤသူဆက်ဆံရတာလည်းနည်းတော့ပေါ့ငွေလို့တာတွေပါလေ online banking နေရှိတော့ online ပဲလွှဲလိုက်ရင်ဒါလူနဲ့ဘာနေပါစိတ်ကြွားနေကြလူချင်းတွေတို့ရမှာလို့ဟုတ်
အခုလိုအချိန်မျိုးမှာရခိုင်နောက်ပိုင်းနဲ့ရှမ်းပြည်နယ်ပလောင်မြို့နယ်တွေကိုအင်တာနက်အမြန်ဆုံးဖွင့်ပေးသင့်တယ်လို့စစ်ပွဲတွေလည်းအမြန်ဆုံးရပ်ပေးသင့်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ်
ဟိုရခိုင်ပြည်နယ်မြို့နယ်အားလုံးမှာနော်အင်တာနက်လိုင်းတွေကိုနော်အမြန်ဆုံးပြန်ဖွင့်ပေးနိုင်မှုလိုအပ်တယ်လို့မြင်တယ်နော်အထူးသဖြင့်နော်လက်ရှိဒီ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့အခြေအနေမျိုးနောက်ပြီးတော့လာမယ့်ကာလတွေမှာတော့တဘာဝပီအန်ဒီတွေပေါ်ကြောက်နိုင်တဲ့အလားအလာရှိနေတဲ့ကာလမျိုးမှာအင်တာနက်ဆက်သွယ်မှုဟာပြည်သူလူထုအတွက်ကိုအင်တာနက်မှာတော့အထောက်အကူပြုနိုင်တဲ့အရာတစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ရခိုင်ပြည်နယ်မြို့နယ်အားလုံးမှာတော့အင်တာနက်ဖြတ်တောက်မှုတွေကိုတော့အမြန်ဆုံးရပ်ဆိုင်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
လက်ရှိချိန်မှာမုံတော့မြို့နယ်ကိုအင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးလိုက်တာကြောင့်လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါနဲ့ပတ်သက်ပြီးတရင်ရှက်လက်တွေသိရှိခွင့်ရသလိုလူမုံရေးစီးပွားရေးကျန်းမာရေးတွေအတွက်လည်းပိုကောင်းမွန်လာတယ်လို့မုံတော့ဒေသခံတွေကပြောဆိုကြပါတယ်ရခိုင်နောက်ပိုင်းကမြို့နယ်ရှိကုန်းနဲ့ရှင်းပြည်နယ်ကပလောဝမြို့နယ်တွေကိုအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်ပြီးပြန်ဖွင့်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရောပြည်တွင်းကလွှတ်တော်မှတ်တွေနဲ့အရာဖက်လူမုံဖွဲ့စည်းတွေကတောင်းဆိုထားကြတာပါကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပေးပို့တာပါ
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ဆင်းနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။ကမ္ဘာကရောဂါဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ပိုင်းအစိုးရကရောဂါပြန့်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးဖြစ်ပေါ်စေမှုကိုထိန်းချုပ်လိုက်တာရောဂါပိုးကူးစက်ခံရသူတွေနေထိုင်တဲ့လူနေရပ်ကွက်တွေအတွင်းကိုပိုးသက်စေဖြန်းပြီးတော့ရောဂါပိုးကူးစက်ခံနိုင်ခြင်းရှိသူတွေကိုကရက်ဒီ21ရက်ထားရှိပြီးတော့စောင့်ကြည့်စေတာတွေလှုပ်ဆောင်ခဲ့တဲ့အတွက်လက်ရှိအချိန်မှာတော့ရောဂါကူးစက်မှုကိုထိန်းချုပ်လာနိုင်တဲ့အနေအထားကိုရောက်ရှိလာပါတယ်ပြည်သူတွေအနေနဲ့လက်ရှိအနေအထားပေါ်မှာဘယ်လိုသုံးသပ်တယ်လဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာမတ်လ23ရက်နေ့ကနေစတင်ပြီးတော့ကူးစက်ခံရသူတွေကိုတွေ့ရှိခဲ့တဲ့အတွက်အစိုးရကကူးစက်ခံရသူတွေနေထိုင်တဲ့နေရာဒေသတွေမှာကူးစက်ပြန့်ပွားမှုတွေကိုထိန်းချုပ်လိုတဲ့အတွက်ပြည်သူအများစုဟာဧပြီလမှာအိမ်မှာနေကြရတဲ့အချိန်တွေပိုများလာခဲ့ပေမယ့်မေလ3ကစတင်ပြီးတော့ပြည်သူချို့ကလုပ်ငန်းဝင်ကိုပြန်လည်ဝင်ရောက်တာတွေရှိလာခဲ့ပါပြီရန်ကုန်မြို့မှာနေထိုင်တဲ့ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့မတ်ဆာဆာဦးကလည်းကုမ္ပဏီအနေနဲ့ကာလရှည်ပိတ်ထားဖို့ဆိုတာမဖြစ်နိုင်တဲ့အတွက်လက်ရှိချိန်လေးမှာရုံးပြန်တက်ပြီးတော့လုပ်ငန်းဝင်ဝင်နေပြီဖြစ်ကြောင်းခုလိုပြောပါတယ်
။ပြီးတော့ group A group B ခွဲပြီးတော့ဒီတစ်ဘက်ကို group A ကတက်တယ်နောက်တစ်ဘက်ကို group B ကတက်တယ်အဲ့လိုမျိုးသွားရတယ်။လုံးဝတော့ ferry ဘိုင်းနေစီစဉ်ပေးတယ်။လုံးဝ mass day လက် 8 တွေလည်းအပြည့်စုံနဲ့ထုတ်ပေးထားတယ်။ဗန်သွားရတယ်နောက်စိုက်ကန်းသွားရတာရှိအဲ့လိုမျိုးတွေဆိုတော့ဟိုနူထူထက်တဲ့နေရာတွေသွားတဲ့အထက်ကျကိုယ်ယောဂကုမာတွေပေါ့အဲ့လိုမျိုးတွေတော့နည်းနည်းကြောက်တဲ့စိတ်တွေဖြစ်နေတယ
်ပြည်သူတွေအနေနဲ့ရက်ရှည်အလုတ်ရက်နားထားဖို့ဆိုတာမဖြစ်နိုင်တဲ့အတွက်အလုတ်ပြန်လုပ်နေကြရပြီမြေယောဂမကူးဆက်အောင်တော့ကြိုတင်ကာကွယ်မှုတွေကိုပြုလုပ်နေတယ်လို့ဝန်ထမ်းတဦးဖြစ်တဲ့ကိုလင်းထက်နောင်ကအခုလိုပြောပါလေ
အလုတ်သွားလို့ရှိရင်ဒါဖိနဲ့လာပြပေးဆိုရင်အလုတ်ပြန်နေကြတော့ကျွန်တော်လည်းပါကြောက်လန့်နဲ့ဘိုင်းကစီးရတာပေါ့နော်အလုတ်ကိုတောင်းမယ်ဆိုရင်တော့ကျွန်တော်ဟန်ချက်ယူသွားပါတယ်ခင်ဗျပြီးတော့မတ်တက်သွားပါတယ်ခင်ဗ
ျထီရောင်းဝယ်လုပ်ငန်းလုပ်ကင်နေတဲ့သူကလည်းစောင်းဝင်နေရရှိနေသေးတဲ့အတွက်ကြာရှည်နားမနေနိုင်တော့တဲ့အကြောင်းခုလိုပြောလာပါတယ
်ကျွန်တော်အကုန်လုံးလော်ဒေါင်းချလိုက်ရတယ်ဒီတိမ်စည်းဒီပဲအိမ်လာကတွေစားဝူးတွေကလော်ဒေါင်းလုံးချလို့မရတာဆက်လို့မရတော့လေထွက်ရတာပေါ့
ဘောမတ်တူလက်စတန်စီတို့ခုနလက်အိတ်တို့အဲ့လိုမျိုးလေးထုတ်ပြီးတော့သွားတာပေါ့
ဆိုရအနေနဲ့မဟာဒကြံပိတ်ရက်ကာလအတွင်းမှာခြေကံလူဒန်းစားတွေအတွက်အိမ်တော်စုတစုကိုစံစီစားပဲချက်သွန်စတဲ့စားသက်ကုံ၅မျိုးထောက်ပံ့ခဲ့တာတွေလှုပ်ဆောင်ခဲ့ပါတယ်။ဒါ့အပြင်နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလည်း Facebook မှာအကောင့်ဖွင့်ပြီးတော့ပြည်သူတွေနဲ့ဓာတ်ရိုက်ထိတွေ့ပြောဆိုမှုတွေပြုလုပ်ပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့ကြိုးစားအားထုတ်တာတွေလှုပ်ဆောင်ခဲ့ပါသေးတယ်။လက်ရှိအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ပြည်သူတွေကသူတို့ရဲ့အမြင်နဲ့သဘောထားကိုထုတ်ဖော်ပြောဆိုလာကြပါတယ်
။အစိုးရကတော့အကောင်းဆုံးလုပ်ပေးနေတာပါပဲ။အစိုးရလုပ်ပေးနေတဲ့ပေါ်တော့ဘာမှပြောစရာမရှိပါဘူး
။အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ထီရောင်းဝယ်လုပ်ကိုင်နေသူကလည်းခုလိုပြောပါတယ်
။အစိုးရကတော့သူတို့နိုင်တယ်လို့လုပ်ပေးတာကောင်းပါလေ။ဒါပဲသူတို့လည်းဒီချမ်းသာတဲ့နိုင်ငံမဟုတ်ဘူးလေ။ချမ်းသာတဲ့နိုင်ငံမဟုတ်တော့သူတို့နိုင်တယ်တော့တော်တော်ကြီးတာပဲ။အဲ့လိုလုပ်ပြီးတာလေကောင်းပါလေ
ကိုလင်းထက်တော်ကအခုလိုပြောပါလေ
အစိုးရကွာနေဝင်တာရေပြီးတော့ဆန်နစီဝေရနဲ့ပတ်သက်ပြီးကျွန်တော်ရတဲ့ကြောင့်ရန်လေးဝမ်းသာမိပါခင်ဗျာ
မေလ15ရက်နေ့ထိလူစုလူဝေးကိုရှောင်ကျင်ဖို့ခီးသွွာလာရေးတွေကိုကန့်သက်ထားတဲ့ထုတ်ပြန်ချက်တွေနဲ့ထိန်းချုပ်မှုကိုဆက်လက်လှုပ်ဆောင်နေမှာဖြစ်တယ်လို့အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်အစိုးရရဲ့ထုတ်ပြန်ချက်တွေနဲ့လမ်းညွှန်ချက်တွေအရာလုပ်ငန်းအများစုကတော့မေလ15ရက်နေ့ထိပိတ်ထားရမှာဖြစ်တဲ့အတွက်ဝန်ထမ်းချို့တွေကစိုးရိမ်ပူပန်မှုတွေရှိလာတာကိုလည်းတွေ့မြင်ရပါတယ်
။အခုလစာအပြစ်ရနေပြီပဲလေ။နောက်လာရင်နောက်လာရင်နောက်လာရင်ကြလစာအခုလိုအပြစ်ရဖို့ကတော့မထင်ဘူးပေါ့နော်။မထင်ဘူးပေါ့။ကိုယ်တွေအတွက်လည်းစီးပွားရေးဟိုပေါ့ပတ်စံဝင်ငွေရဖို့ကနည်းနည်းကြက်တဲဖြစ်မယ်လို့ထင်တယ်။
လက်ရှိချိန်မှာထီရောင်းဝယ်ရေးကျဆင်းသွားတဲ့အတွက်ထီလုပ်ငန်းလုပ်ကင်သူကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါသေးတယ်
။တကယ်ဒီလိုပါဆာဗီးစ်ကြောင့်ဆိုရှင်ရဲ့ဒီလိုမဖြစ်တော့ဘူး။တခြားသူရေလုံးလို့ရမယ့်ဥစ္စာလေးတစ်ခုချောင်းအောင်မှာပေါ့။ကျောင်းအောင်ပေါ့
။ကဘာကယောဂါကမြန်မာနိုင်ငံရဲ့အခြေခံလူဒန်းစားနဲ့အသေးစားအလက်စားလုပ်ငန်းတွေကိုပုံမထိကြိုက်နိုင်တဲ့အနေအထားတွေရှိနေတဲ့အတွက်လုပ်ငန်းရပ်တန့်မှုတွေဖြစ်ပေါ်လာပြီးတော့အလုပ်လက်မဲ့ဖြစ်ရမဲ့သူတွေလုပ်ငန်းပြောင်းရမဲ့သူတွေအလုပ်သစ်ရှာရမဲ့သူတွေတစ်နေ့တစ်နေ့ပုံများလာနိုင်တယ်လို့စိုးရိမ်ပူပန်နေသူတွေလည်းရှိနေပါတယ်ရှင်။ကျမမေတ္တချန်ဟိမာမြင့်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။ဒေါက်တာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်ဖြစ်ပါဝင်တယ်လို့အစိုးရရဲ့ကုမ္ပဏီမှတ်ပုံတင်စင်းမှာဖော်ပြထားတဲ့ Inle Princess Inle Minami Limited ကကျပ်သိန်း1000အထက်ချင်းငွေရမယ်လို့အစိုးရကထုတ်ပြန်ခဲ့ပြီးနောက်မှာတော့ COVID-19 ချင်းငွေလျှောက်ထားသူတွေကြားမှာလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်စီမင်းတမတ်ချက်များပြားပါတဲ့အစိုးရရဲ့ချင်းငွေကိုလက်လန်းမမိချတူတွေကတော့ကိုယ့်စီစဉ်တဲ့ကိုလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ဖို့စီစဉ်နေကြပါပြီ။ကျမသင်္ကီထိုက်ပါရှင်။ကွန်ဒီပင်တွေကထွက်တဲ့ဖက်တွေကိုမိရှုရှင်းလင်းနေရတာမြင်ပြီးဒီကနေပလတ်စတစ်အစားတို့လူသုံးကုန်ပစ္စည်းတွေထုတ်ရင်ရမှာပဲဆိုတဲ့စိတ်ကူးကနေကွန်ဘက်တခါသုံးပကံတွေခွက်တွေဇွန်းတွေထုတ်တဲ့နေချမြန်မာရဲ့တီထောင်သူဦးမင်းကျော်စင်ကနိုင်ငံတကာရဲ့အမှားတွေကိုပါထုတ်နိုင်ဖို့ဆက်ယုံသစ်စပြီးတော့စောင့်နေချိန်မှာပဲကိုဗစ် -19 ကပ်ဘေးကြီးကပေါ်လာခဲ့တာပါ
။ရာနှုန်းပြည့်နှီးပါထိခိုက်တယ်လို့ပဲပြောရမှာပေါ့နော်။လုံးဝကျွန်တော်တို့ circulation လုံးဝမရှိတော့ဘူးပေါ့နော်။ကျွန်တော်တို့ဒီ operation လုံးဝရပ်သွားတယ်။အဝယ်လုံးဝမရှိတော့ဘူး။ထုတ်လုံးမှုလုံးဝရပ်ပလိုက်ရတယ်ပေါ့နော်
။သူ့လုပ်ငန်းကိုတွင်းတွင်းကျယ်ကျယ်စတာနှစ်နှစ်မကျော်သေးတော့အစိုးရရဲ့ COVID-19 ချင်းငွေလျှောက်လို့လည်းမရပါဘူးတဲ့။
တကယ်တော့ချင်းငွေရရင်အများကြီးဖြစ်တာပေါ့။ဘာလို့ကျွန်တော်လက်ရှိကျွန်တော်တို့မှာရှိတဲ့လက်ရှိအနေအထားနဲ့ကျွန်တော်ရုံးကံကိုအရန်ခတ်ခဲသွားပြီ။အစိုးရချင်းငွေမရရင်တော့ကျွန်တော်ပြန်ပချင်းငွေနဲ့ကျွန်တော်တို့ဟိုနယ်လေးဆက်ပြီးတော့စကန်းသွားရမယ်သဘောရှိတာပေါ့နော်အစိုးရချင်းငွေရမယ်ကျွန်တော်ညီမအတိုင်းထက်လုံးပေါ့ဒီမှာဟုတ
်ဦးမင်းကျော်စင်တို့နေချမြန်မာထုတ်ကုန်တွေကတော့မရှိမဖြစ်ထုတ်ကုန်တွေမဟုတ်တာကြောင့်ကပေးကာလာကြီးမှာလုပ်ငန်းပြန်ပြီးလက်ပတ်ရင်လဲဝယ်လက်ရှိပါမလားဆိုတာကိုထည့်သွင်းစဉ်းစားနေရတဲ့အနေအထားဖြစ်ပါတယ်။ဒါပေမဲ့စားတောက်ကုန်ထုတ်လုပ်ငန်းတွေလည်းလုပ်ငန်းပြန်မစနိုင်သေးပါဘူး။နိုင်ငံတော်အသွာလာပိတ်ပင်ကန့်သက်ချက်တွေကဒေသန္တရစီးမင်းတွေနဲ့အသီးသီးဆောင်ရွက်နေကြတာကြောင့်တည်ယူပို့ဆောင်ရေးတုန်နှွေးသွားတာကြောင့်ဖြစ်ပါတယ်။ ဆိုရရဲ့ချင်းွယ်အစီအစဉ်မှာလူမှုဖူလုံရေးစီမံသတ်မှတ်ချက်တွေလည်းပါနေတာကြောင့်နေရီသားတွေကလုပ်ငန်းရှင်တွေအတွက်ကတော့ချင်းွယ်ရရေးမှာအားနည်းချက်တစ်ခုလို့ဖြစ်နေပါတယ်။ဂျမ်ဂျဲဖြိုရီထုတ်တဲ့ဒေါ်သက်စုထေကတော့အဆိုရရဲ့ချင်းွယ်ရှောက်ထားပြီးမဲတိတ်တော့မမြှော်လင့်ပါဘူးတဲ့။ဘာကြောင့်မလဲရှင်
။ခုကပထမတတုံးမှာလေးပဲ88ယောက်6ဘီလီယံပြီးလိုက်တယ်ပေါ့နော်အဲ့ဒါပဲတည်ရတယ်ဘယ်သူတွေဆိုတာလည်းတိတိကျကျမတည်ရဘူးလေအခုဒုတိယတတော်တရား90မှ8ယောက်ချပြီးရယ်ပေါ့နော်အခုချင်းဝင်နေထားတယ်မှန်ရတတော်ကိုဖက်နေတဲ့အနေအထားမှာရှိနေပါလေမဒီမြို့ကြီးတွေမှာပေါ့နော်တခြားမြို့ကြီးတွေမှာတကယ်လူမှုဖူလုံရေးစီမံစီကဲနဲ့ကိုက်နေတဲ့လူငယ်ရှင်တွေတောင်အခုကညှော်နေလို့မရတဲ့အနေအထားဖြစ်နေတယ်လို့ကြားပါတယ်ရှင်အဲတချို့တွေဆိုအခုလည်းအမတို့လည်းကြားမိထင်ပါတယ်ဒိန်း3000ရှောက်တာတောင်မှ65ဒိန်းလောက်ပဲအဲရလို့ပြန်အပ်တယ်ဆိုတာမျိုးတွေပေါ့နော်တကယ်လို့မှသာအဲ့လိုနည်းနည်းလေးဆိုရင်တော့လေဘာမှဟိုရှစ်တဲ့ဆိုတော့အစိုးရသာဆိုရခဲ့မယ်ဆိုရင်စလို့လည်းထုတ်ဖြစ်မှာမဟုတ်ဘူးပေါ့နော်အရင်နေနေဆိုတော့နောက်ပမာဏနဲ့ပေါ့နော်ဟုတ်ရမရလည်းမှန်းလို့လုံးဝမရတဲ့အနေအထားဖြစ်နေတာဆိုတော့လေ
COVID-19 ကြောင့်အများဆုံးထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကအတုံးုံတက်တက်သားသားနဲ့ငွေထုတ်ချေရတာမှာအဓိကကတော့ကပ်ဘေးကာလကြီးအတွင်းဒီလုပ်ငန်းတွေကဝန်ထမ်းတွေကိုဆက်ပြီးတော့လစာပေးထားနိုင်ရေးအတွက်လည်းရည်ရွယ်တာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်အဖြစ်ပါဝင်တယ်လို့အစိုးရရဲ့ကုမ္ပဏီမှတ်ပုံတင်ခြင်းမှာဖော်ပြတဲ့ Inle Princess Inle Minami Limited ကဝန်ထမ်းတွေအတွက်တော့လစာရဖို့မပူရပေမဲ့ချင်းွေလည်းမရလုပ်ငန်းလည်းမလဲပတ်နိုင်တော့တဲ့လုပ်ငန်းတွေမှာတော့ဝန်ထမ်းတွေဆက်ပြီးတော့လစာရဖို့မသေးကြတော့ပါဘူး။ဦးမင်းကျော်စင်ကတော့သူဝင်တန်းတွေကိုလစာဆက်ပေးဖို့အခက်တွေ့နေပါပြီတဲ့
ဒီမတ်လတုန်းကတော့ကျွန်တော်တို့မတ်လမကုန်ခင်ကကျွန်တော်ပိတ်လိုက်တာပေါ့နော်25လောက်ခဲ့ပြီးတော့မတ်လလစာပေးလိုက်တယ်နောက် April လစာကိုကျွန်တော် wave နဲ့တွဲပေးတယ်ဒီလစာပေါ့နော်ဒီရက်ပိုင်းမှာကျွန်တော် wave နဲ့တွဲပေးလိုက်တယ်ဆိုတော့နောက်လဟိုဒီလက်ရှိပုံစံတိုင်းဆိုရင်တော့ကျွန်တော်လစာပေးဖို့တော့ခက်ခဲတော်တော်လေးဖြစ်မှာပါဆိုကျွန်တော်လုပ်ငန်းလုံးဝရက်နေတာပေါ့နော် circulation ကမရှိတော့ဘူးလေ
ဒေါက်တာဆူထေကတော့ဝန်ထမ်းတွေကိုလစာဆက်ပေးထားပြီးဝန်ထမ်းတွေရှေ့ရေးအတွက်ပဲအလုပ်ကိုမဖြစ်မနေပြန်စားဖို့နီလန်ပေါင်းစုံစဉ်းစားနေပါတယ
်။ဟောလစာတော့ပေးထားသေးပဲရှိပါသေးရဲ့ရှင်။ဒီလစာ plus ပေါ့နော်နောက်ထပ်တခြားဆန်စီစာပေါ့ C เนี่ยတခြားကဲကြော်ချက်တုံပေါ့နော်အဲ့ဒါတွေရမှာအစားအခုလက်ရှိရောထောက်ပံ့ပေးထားတော့မရှိပါသေးရဲ့ရှင်။နောက်လ15ရက်နေ့ ठी ပေါ့နော်အဲ့ဒီ ठी တော့အစလို့တခြားဟိုအရင်တိုင်းမှာဆက်ပြီးတော့ထောက်ပံ့ပေးနေရောမှာ15ရင်းနေဆိုရင်တော့မဖြစ်ဖြစ်တဲ့အနေနဲ့ဆက်ယုံပြန်ဖွင့်ဖို့တော့အစီအစဉ်နေပါပြီရှင်
။ COVID-19 ကြောင့်ထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကပံ့ပိုးထောက်ပံ့တာမှာအားလုံးအကျုံးဝင်အောင်တော့ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာကိုစီးပွားရေးအတိုင်းအဝိုင်းကနားလည်ထားပြီးမဲ့လေဒီလုပ်ငန်းစဉ်မှာပို့ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့မျှော်လင့်နေကြတာပါ။အခုအစိုးရရဲ့ချင်းငွေရလိုကြတဲ့အဓိကအကြောင်းရင်းကလည်းအတိုးနှုံအစမတန်နေပါသက်သာတာကြောင့်ဖြစ်ပါတယ်။ COVID-19 ကာလမှာလက်ရှိဘန်တိုးနှုံတွေကိုရှော့ချပေးနိုင်ဖို့ရောအလားအလာရှိပါသလားလို့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့အထူးရင်မှုလွှတ်တော်အမဦးတင်ထွန်းနိုင်ကို VOE ကမေးမြန်းခဲ့တဲ့အခါမှာတော့
COVID-19 ကာလတစ်ခုပေါ့လေမကျော်လွှားနိုင်ခြင်းကာလတစ်ခုမှာဒီအတူအရင်ပေးဆက်မှုနဲ့ပတ်သက်ပြီးတော့ပေါ့လေဒိုင်းနာတစ်ခုအထိဖြေလျှော့ပေးနိုင်နေဆိုခဲ့ရင်တော့လေသူတို့တွေကတော့တစ်ဖက်ကလုပ်ငန်းမကောင်းပြီမဲ့လို့ဒီဘက်ကဒီဘဏ်နဲ့ပတ်သက်တဲ့အပိုင်းမှာတော့တတရာရနိုင်တာပေါ့နော်တတရာရနိုင်တာပေါ့အဲဒါမျိုးကတော့ဘိုးဘဏ်အနေနဲ့ဆောင်ရွက်ကောင်းဆောင်ရွက်နိုင်တယ်လို့တော့ကျွန်တော်မြင်ပါတယ်ဒါပေမဲ့အဲ့လိုမျိုးလုပ်ဖို့ဆိုရင်တော့လေချင်းငွေယူထားတဲ့လုပ်ငန်းအားလုံးကိုပေးမှလားဒီလုပ်ငန်းကိုပေးမလဲဆိုတာတွေကကျွန်တော်တို့မိခေါ်နေပေါ်လာလိမ့်မယ်အဲ့တော့ဒီလုပ်ငန်းပေးတော့လေကျန်တဲ့လုပ်ငန်းတွေလည်းသူမိသူဟန်နဲ့သူတို့လည်းစင်မပြေဖြစ်နေတာဖြစ်တဲ့အခါကျတော့ဟိုတကယ်လုပ်ပြမယ်ဆိုရင်တော့မှဘိုးဘန်အနေနဲ့တော်တော်လေးချင့်ကြေပြီးမှလုပ်ဖို့များတယ်လို့တော့ကျွန်တော်ထင်ပါတယ်ဗျာ
လက်ရှိအနေထားမှာတော့အစိုးရရဲ့အတူနှုံတက်တာတဲ့ချင်းငွေမရနိုင်တဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအနေနဲ့ကတော့ကိုနီးကိုဟန်နဲ့ချင်းငွေရှာပြီးရှေ့ဆက်ကြရမယ်အနေအထားပါရှင
်ဘလော့ဂါရေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မောင်ပါ ကိုဗစ် -19 ကာယောဂါနဲ့ပတ်သက်တဲ့အကြောင်းတွေကိုဆက်သွယ်မေးနိုင်တဲ့ call center ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဖွင့်လှစ်ထားပါတယ်။ကိုဗစ်ယောဂါလက္ခဏာတွေ၊ကူးစက်နိုင်တဲ့နည်းလမ်းတွေ၊ကာကွယ်နိုင်မဲ့နည်းလမ်းတွေအပြင်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အသွါလာကန့်သတ်ချက်တွေအကြောင်းယောဂါဘိုးကူးစက်မှုနောက်ဆုံးအခြေအနေတွေအကြောင်းကိုစေတုဒေသနာဦးစီးဌာနမှ National Call Center ဖွင့်ပြီးတော့အခမဲ့ဖြေကြားပေးနေတာပါ။စေတုဒေသနာဦးစီးဌာနနဲ့မြန်မာနိုင်ငံဆရာဝန်အသင်းတို့ကစေတနာဝန်ထမ်းဆရာဝန်တွေကမနေ့၈နှစ်ရီကနေည၈နှစ်ရီအထိတနေ့ကို၁၂နှစ်ရီဖြေကြားပေးနေကြပါတယ်။အမေးများပြီးမဖြစ်မနေသိရှိထားတဲ့ကိုဗစ်ရောဂါနဲ့ဆိုင်တဲ့ကျန်းမာရေးအသိပညာပေးသတင်းအချက်အလက်တွေကိုလည်းဆက်နဲ့အလိုအလျောက်ဖြေကြားပေးနေပါတယ်။ April 9ရက်နေ့ကစတင်ဖြေကြားပေးနေတဲ့ National Call Center မှာမေးခွန်းတွေကိုဖြေနိုင်ဖို့ဘလို့အသေးအချာပြင်ဆင်ထားတယ်ဆိုတာကိုစေတုဒေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုရှင်းပြပါဗျ။
ဟိုယောဂနဲ့ဆိုင်နေပေါ့နော်စီးပညာဆိုင်ရာအချက်လက်ကြည့်ဦးကျွန်တော်ကကျွန်တော်တို့ဒီမှာရှိရဲဆရာဝန်တွေကအဖွဲလေးတွေခွဲပြီးတော့ဥပမာပေါ့ COVID-19 ဆိုတာဘာလဲဆိုတာနဲ့ပတ်သက်လို့ရှိရင် International ကအချက်လက်ကြည့်အကုန်လုံးကျွန်တော်တို့ရှာရဲယူတယ်confirm လုပ်တယ်အဲ့မှာသက်ဆိုင်ရာပညာရှင်တွေအကုန်လုံးပါတာပေါ့ကျွန်တော်တို့အဖွဲ့မှာဟို microbiologist တို့မျိုးတွေပါတယ် pathologist တွေပါတယ်ကျွန်တော်တို့ public health specialist တွေပါတယ်ပေါ့နော်ကဏ္ဍပေါင်းစုံရဲ့ specialist တွေအကုန်လုံးပါကြတယ်ပါကြပြီးတော့ခေါင်းစဉ်တွေခွဲပြီးကျွန်တော်တို့ဒီကိုမိနိုင်တယ်မိဖို့နေပြီးတော့ကျွန်တော်တို့ဘက်ကပြန်ဖြေရမယ် standard answer တွေပေါ့ယောဂလက္ခဏာနဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်လိုမေးရမယ်ဘယ်လိုကြည့်မယ်ဆိုတာကိုမိနိုင်ရတယ်ပေါ့နော်နောက်တစ်ခုက prevention and control နဲ့ပတ်သက်တာလေသာမျိုးရည်ဆိုရင်လည်းကျွန်တော်ဟိုဒီပိုးကဘယ်နေရာမှာဘယ်လောက်တက်ရှင်နေဆိုတာအစဒီခါတည်းမှာဒီလိုဆိုတာပြောရဲချက်လက်တွေပဲဖြစ်ဖြစ်တစားတိပြင်နေတာရှင်နေတာစာဒီလိုချက်လက်တွေပဲဖြစ်ပြောင်းပြောင်းသွားတာရှိတာပေါ့နော် update ဖြစ်သွားတာရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ရရှားတယ်ပေါ့ချက်လက်တွေအမှန်တည်းဖြစ်အောင်လို့နောက်ပြီးတော့ဟိုသူတို့ဆက်သွယ်ဆောင်ရွက်လို့ရမယ်ပုံနေပေါ့ဘယ်ကြောင်ညာနဲ့ပတ်သက်ရင်ဘယ်ဌာနဟုတ်တော့ဘယ်လိုဆက်ရမယ်ဆိုတဲ့အမျိုးပေါ့ခေါ်ဆိုရဟဲ့ဖုန်းနံပါတ်ဒီစုဆောင်မှမျိုးလေးလဲစာလို့လုပ်ရတယ်ပေါ့နော
်အဲ့လိုမျိုးဒီတနိုင်ကလုံးအတိုင်းတာနဲ့ call center ဖွင့်ထားတဲ့ခါမှာပေါ့နော်ဒီဆက်သွယ်လာတဲ့အလူတွေရောဘလို့အကြောင်းအရာတွေသူတို့အဓိကမေးကြပါလဲရှင်ဟုတ်ကဲ့
အဲ့တော့သူတို့အဓိကမေးကြတဲ့အကြောင်းအရာတွေမှာ prevention and control ထိန်းချုပ်တာနဲ့ကာကွယ်တာနဲ့ပတ်သက်ကြတယ်သူတို့မေးတယ်ပေါ့နော်နောက်တစ်ခုက transmission နဲ့ပတ်သက်ကြတယ်မေးတယ်နောက်တစ်ခု quarantine နဲ့ပတ်သက်ကြတယ်လည်းတော့မေးတယ်ဒီလိုရရမှာ quarantine လုပ်ထားရရင်ပတ်သက်တဲ့အကြောင်းအရာကိုမိသားပြောတာရှိတယ်။နောက်တစ်ခုဒီလိုရန်စိတ်ဝင်စားတာတွေက current update ကြီးပေါ့။ COVID-19 case ရဲ့ update ကြီးကိုအစပိုင်းကဆိုသူကလူနေသေးတဲ့ခါကျတော့သူက case number တွေနဲ့ကိုမိသားကျွန်တော်တို့က update ဟိုအသိစီနေအောင်ထုတ်ထားရတယ်ပေါ့။နောက်တစ်ချို့ကကျတော့သူရဲ့တချို့တော့ဒီချိန်မှာနေမကောင်းဖြစ်တယ်။ဟိုမှာနာစီဆောင်ဆိုးဖြစ်တယ်။အဲ့ဒါလေးတွေဒီလိုမျိုးဖြစ်နိုင်ပလေဒါ COVID ကိုဖြစ်နိုင်ခြင်းရှိရလား။သူတို့ဘယ်လိုလုပ်ရမလဲဆိုတာမျိုးနေရာရှိတာပေါ့နော်။ဒီတချို့အနေနဲ့ကတော့ vaccine နဲ့ treatment တွေအကြောင်းကြီးတယ်ပေါ့။အ
ဲ့လိုမျိုးပေါ့နော်ဆက်သွယ်လာတဲ့သူတွေထဲမှာခုနကတော့လို့ပြောသူတကယ်ပဲသူတို့သိချင်လို့ဆက်သွယ်လာကြတယ်။ဒါပေမဲ့အဲ့ထဲမှာလည်းတကယ်နေမကောင်းဖြစ်တဲ့သူပါတယ်ဆိုရင်သူတို့ကိုဒီဆက်ပြီးတော့ကုသနိုင်အောင်ရောသက်ဆိုင်တဲ့ဆေးရုံဆေးခန်းနေတဲ့ဆရာမတို့ဘက်ကချိတ်ဆက်ပေးတာမျိုးအလုပ်လားရှင်
။အဲ့သူရဲ့သူပြောတာပေါ့တော့အများကြီးမူတည်တယ်ပေါ့နော်။ဥပမာပေါ့။အဲ COVID နဲ့မဆိုင်ဘူးလို့တေချာလောက်တဲ့စင်တန်မျိုးလေးပြောတာじゃんเนาะကျွန်တော်တို့လည်းဟိုအကုန်လုံးဆရာဝန်ကြီးတွေချိန်နေတာဖြစ်တယ်ပြောဒါမျိုးဆိုရင်တော့သူဟိုကောင်ဆယ်လင်းတဘုံမျိုးကောင်ဆယ်လင်းဆိုတာတိတ်သူစိတ်ပြေချမ်းသွားအောင်လို့ပေါ့เนาะဒီလိုွားတော့ဒီလိုယောဂလက္ခဏာနဲ့ဘယ်လိုမှတော့မတူဘူးဆိုတဲ့အမျိုးလေးကျွန်တော်တို့ကြွားရဲပေါ့เนาะတချို့လူကတကယ်ကိုအဲ့လိုပြောရင်မစိတ်ပူနေတယ်သူကเนาะစိတ်ပူနေတဲ့အမျိုးဆိုရင်တော့ကျွန်တော်တို့ကသူရှိနေတဲ့မျိုးနဲ့ဒီသားကစေယုံစေယုံသွားဖို့ကျွန်တော်တို့ညွှန်ကြားရဲပေါ့เนาะတခါတည်းမှာတော့တခါတော့ကြုံရအင်းကျမတို့ဖြစ်နေမြန်မာပြည်တယောက်ကပဲသူကိုယ်တိုင်းအဲ့ဒီမျိုးကမျိုးနဲ့ဇမားကြီးဦးစီးချမ်းသာကိုနောက်ဖုန်းဆက်ပြီးလိုက်တဲ့အင်းမျိုးသမီးဖုန်းနံပါတ်လည်းဖိပြီးအဲ့လိုလုပ်ပြီးလိုက်တာမျိုးတော့ရှိတယ်ဒါပေမဲ့အငြင်းတန်းတော့ကျမတို့ကအဲ့လိုကိုယ်တိုင်းဖုန်းဆက်ပြီးလုပ်ပြီးရမှာမဟုတ်လုံးနိုင်ဘူးဒါပေမဲ့သူတို့ကိုတော့သူတို့ဖုန်းနံပါတ်လိုချင်တယ်ဘယ်မျိုးပဲမျိုးပါပါသူကျမကြီးဌာနကိုသွားချင်တယ်သူတို့ဆက်သွယ်ချင်တယ်လို့ဆိုရင်ကျမတို့အဲ့ဒါတွေအရုပ်ပေးတယ်ပေါ့နော်ပြောပို့ပေးတယ်ပေါ့
ဆိုတော့အဲ့လိုမျိုးဆရာမတို့ call center လုပ်တဲ့ခါမှာရောဘယ်လိုအခက်အခဲရောရှိလားရှင့်ဖြစ်ရပြောမေးခွန်းမေးတဲ့ဘက်မှာပဲဖြစ်ဖြစ်ဟိုဖြစ်ဆိုတဲ့ဘက်မှာပဲဖြစ်အခက်အခဲရှိတွေ့ရလား
အခက်အခဲရှိပါတယ်ကျွန်တော်အခက်အခဲလေးရင်မပြောဝင်ပါကျွန်တော်တို့ run နေတဲ့အချိန်မှာအဖွဲလေးခွဲပြီးတော့သွားနေရပါတော့နည်းနည်းရှင်းလာရနည်းနည်းနှစ်နာရီမှာ duty တအုပ်စုရှိနေနည်းနည်းနှစ်နာရီရနည်းနည်းရှင်းလာကြည့် တုံးရှိရပေါ့နော်တနေ့တနေ့ကိုဒီဒီဆိုင်လို့ဆိုရင်ပြန်ထောင်ငါးလောက်ဖြည့်ရတယ်ပေါ့နော်ကောပေါင်းထောင်ကျော်ဖြည့်ရတယ်ပေါ့အဲ့မှာအခက်အခဲတစ်ခုကတော့ဗာလဲဆိုသူ့ကိုပင်ပင်ကမန်းနဲ့ဘယ်လိုလဲဖြည့်အဲ6နာရီလုံးကိုပြန်ပေးအောင်ဖြည့်နေရတဲ့အချိန်မှာနောက်ဆက်တဲ့ call လေးကြီးဝင်လာကျွန်တော်တို့၄ရက်မြောက်၅ရက်မြောက်လောက်ကနေစတယ်ပေါ့ကျဲဆိုပြီးတော့ပြောတဲ့ call မျိုးကြီးအဲရရင်စနေချင်းချင်းတင်းပြောတဲ့ call မျိုးကြီးနောက်ခလီးဒီပေါ့ခလီးကြီးတောင်ချောက်ဆက်ပြီးတော့ကျတိုက်ဆက်နေတယ်ဘာမှမဟုတ်အုပ်စုလိုက်ကြီးစရာလုံးပြစ်လိုက်တယ်ပျော်နေနေနေနဲ့နောက်အဆိုးဆုံးကတော့အဲ sexual harassment လို့ခေါ်လို့ရအောင်လို့ပေါ့နော်လိမ့်ပိုင်းဆိုင်နောက်ဆက်စော်ကားတဲ့စကားအုံလုံးနေနဲ့ပြောနေခေါ်မျိုးတွေခေါ်တာကြီးကြုံတာရတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ကျမဆိုလို့ကျနာဟိုအဲလူတရားခေါ်ရဲဆိုရင်ဒီလိုခေါ်မျိုးကအဲငါကောလောက်ပြေတော့ဖြစ်ဖြစ်တယ်ဆိုပေမဲ့လေတကယ်တမ်းကျတော့ဖြင်းရတဲ့လူကဖြင်းလဲပြင်မယ်လေဒီခါစိတ်နှောက်ရှက်ဖြစ်လာတာပေါ့နော်အလိုမျိုးကြီးဟာပြောရကြတယ်နော်လေအခုချိန်ကြီးတော့ကိုယ်ကဗင်းကြီးခံပြီးတော့ခြေနေပါလေဘာလို့ဆိုတော့တကယ်တမ်းတိကျလို့မေးတဲ့ပြည်သူကအများစုဖြစ်နေတော့လေ
စေတုတေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမြို့မြို့မော်ပါရှင်ကျန်းမာရေးဌာနရဲ့ COVID-19 အတွက် National Call Center ကို UNICEF အဖွဲ့ရဲ့ပတ်ပေါင်းမှု Blue Ocean Investment Limited ရဲ့ကူညီမှုတွေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ Mobile ဆက်သွယ်ရေး Operator တွေဖြစ်ကြတဲ့ MPD, Telenor, Ooredoo, Mytel တို့ကလည်းပူးပေါင်းဆောင်ရွက်နေကြပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့2019ဖြစ်ပါတယ်ရှင်။ကျွန်မစုမြတ်ပါမှာ
明啦ရှင်အလုံးစိတ်နဲ့ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်တင်းတော်မှာတော့မရှဲအိုဘားမားအကြောင်းရိုက်ခူးထားတဲ့မတန်ရုပ်ရှင်ပကမ်းမင်းကို Netflix Online မှာမကြခင်ပြသတော့မှာဖြစ်ပါသေးဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားရီကိုပြောပြပေးသွားပါမယ် Everyone can rock out like a superstar American တမန်ဟောင်းကတော့မရှဲအိုဘားမားအကြောင်းရိုက်ခူးထားတဲ့မတန်ရုပ်ရှင်ပကမ်းမင်းကို Netflix online ရုပ်သံလိုင်းကလာမယ့်သတင်းပတ်မှာစပြီးတော့ပြသမယ်လို့တင်းနေလာနေ April 29ရက်နေ့ကပဲကြေညာသွားတာပါ။တမန်ဟောင်းကရော Michelle Obama ရဲ့ဘဝကိုအတွင်းကြကြပြသထားတဲ့ဒီမှတ်တမ်းရုပ်ရှင်က2018နဲ့2019အတွင်းမှာသူ့ရဲ့အထုပ်ပတ်တိစာအုပ်ပကမ်းမင်းကိုမြို့34မြို့ကိုလှည့်ပြီးတော့ကြော်ညာတဲ့ကာလတစ်လျှောက်ကိုရိုက်ကူးပြထားတာပါ။တီဂီတာပွဲကြီးတွေကိုစီစဉ်ချင်ပါတဲ့ကုမ္ပဏီ Live Nation ကစီစဉ်တဲ့ဒီစာအုပ်အယောင်မြင့်တင်မှု Michelle Obama ခီးစဉ်က Rock ဂီတာပွဲကြီးတွေလိုမျိုးမျိုးတွေလှည့်ပြီးတော့ဖျော်ဖြေတဲ့ခီးစဉ်တွေစီစဉ်ရတဲ့အတိုင်းအတာအထိကိုရှိခဲ့ပြီးတော့ဂီတာပွဲတွေကျင်ပါတဲ့အားကစားရုံတွေအပြည့်အရှင်လက်မှတ်တွေရောင်းချခဲ့ရပါတယ်။အခုသူ့ရဲ့ဒီမှတ်တမ်းရုပ်ရှင်ကို Netflix မှာမေလ6ရက်နေ့မှာပြသမှာဖြစ်ပါတယ်။Michelle Obama ကသူတို့အတူတူရတဲ့ဒီခီးစဉ်အတွေ့အကြုံကတကယ်အစ်စ်မှန်ဖြစ်ပါလေ။ဘာအကြောင်းကြောင့်မှတောက်ပြက်သွားစရာမရှိဘူးလို့ပြောသွားပါလေ
။ The tour could do a great job of giving me a little taste of it.
How do you feel like how do I put this? How do you feel transitioning?
အတိတ်ကဖြစ်ရပြီးသင်ငန်းစာယူပြီးပိုကောင်းတဲ့အနာဂတ်ကိုပုံဖော်နိုင်ပါလေ။ပကမ်းမင်းအတွက်အကြံဉာဏ်တွေစိတ်ကူးတွေဖလှယ်ထားတဲ့နေရာမှာကိုယ့်ရဲ့မျှော်လင့်ချက်တွေကိုရဲရဲဝံ့ဝံ့ထုတ်ပြခဲ့ကြတယ်လို့သမ္မတဂရောမစ္စစ်အိုဘားမားကပြောပါတယ်။ချစ်တဲ့သူတွေကိုဂရုစိုက်ရတာရောကျမတို့လူပေါင်းအတိုင်းအဝိုင်းတွေလိုအပ်တာတွေကိုလှုပ်ပေးရင်းနဲ့ရောဘာဖြစ်နေမှန်းမသိအသေးချနားလည်လို့မရဝေခွဲမရဖြစ်ပြီးတော့မရေရာမိုးရည်နဲ့ကြုံနေရခြင်းတစ်ဖက်ကလည်းလူတွေအလုပ်တွေကြောင်းနေမပြစ်အောင်လို့လုပ်နေကြရတဲ့အခုလိုကမ္ဘာလုံးဆိုင်ရာကူးစက်ရောဂါကပ်ဘေးကြီးကိုကြော်ဖြတ်ဖို့ကြက်ကြက်ခံရက်တည်နေရခြင်းမှာအရင်ကရခဲ့တဲ့အမှတ်ရစရာတွေတည်ကျွမ်းဆက်ဆံခဲ့ရတာတွေကိုပို့ပြီးတော့အရင်ကထက်တန်ဖိုးထားမိပါတယ်လို့ Mrs. Obama ကဆိုပါတယ်။ Michelle Obama ရဲ့ Becoming ဆိုတဲ့အထုပ်ပတ်တီစာအုပ်ကစာအုပ်ပေါင်း17တန်းကျော်ရောင်းချခဲ့ရပြီးတော့ဘာသာစကား20ကျော်နဲ့ဘာသာပြန်ထပ်ဆင်ထုတ်ဝေနိုင်ခဲ့တာပါ။ကီလိုသမရာဟောင်းကရောမီရှဲအိုဘားမားကိုလူတွေအထူးသဘောကျနှစ်ချိုက်ကြရတာကြောင့်သူကို2020သမရာရွေးကောက်ပွဲမှာတွေ့ရလိမ့်မလားဆိုတဲ့ထင်ကြေးတွေလည်းရှိခဲ့ပါသေးတယ်။အမေရိကန်သမရာရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကနေသမရာလောင်းအဖြစ်နဲ့ရွေးခံရမယ့်ပုံရှိတဲ့ဒုသမရာဟောင်းဂျိုးဘိုင်ဒန်ကမစ္စစ်အိုဘားမားသာဆန္ဒရှိမယ်ဆိုရင်တော့သူကိုဒုသမရာလောင်းနေရာမှာခေါ်ယူပြီးတော့ဒီသမရာရွေးကောက်ပွဲအတွက်ဒီရွေးကောက်ခံတွဲဖက်အဖြစ်နဲ့ချက်ချင်းကိုပြေးလိုက်မှာဖြစ်တယ်။ဒါပေမဲ့ Mrs. Obama ကဒီသမရနေရာနိုင်ငံရေးမှာပါဝင်ခြင်းမထင်ဘူးလို့ပြောပါတယ်။ အခုမီရှဲအိုဘာမာရဲ့ပကံမင်းမှတ်တမ်းရုပ်ရှင်ကိုဝါရင့်မှတ်တမ်းရုပ်ရှင်ဖန်တီးတဲ့နာဒီယာဟောဂရန်ကရိုက်ကူးပြီးတော့မစ္စစ်အိုဘာမာရဲ့စာအုပ်အရောင်မြင့်တင်ခီးတခြားမျိုးတိုင်းကိုလိုက်ပြီးတော့သူရိုက်ကူးတာဖြစ်ပါတယ်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်တဲ့မေရှဲအိုဘားမားတို့ဟာ Higher Ground Production ဆိုတဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုထောင်လိုက်ပြီးတော့အခုဒီမှတ်တမ်းရုပ်ရှင်ကိုလည်းသူတို့ထုတ်လုပ်ရေးကဖန်တီးတာပါသူတို့က Netflix နဲ့တည်ထောင်စာချုပ်ချုပ်ဆိုထားပြီးတော့အောင်မြင်မှုတွေလည်းရနေပါတယ်သူတို့ထုတ်လုပ်ရေးပထမအဆုံးရုပ်ရှင်ဖြစ်တဲ့ American Factory ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကိုတော့ Julia Ricca နဲ့ Steven Bogner တို့ကညွှန်ကြားရိုက်ကူတာဖြစ်ပြီးတော့ဒီနေ့အစ Academy ဆုချီးမြှင့်ပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိခဲ့ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်ကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
4ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကထိတ်တန့်ရသတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်ပြောပါဦးမယ်ရှင်ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူဟာဒီကနေ့3000ခွဲကျော်သွားပါပြီ။ကမ္ဘာတဝန်ကိုဗစ် -19 ကရောဂါကူးစက်မှုကိုစာရင်းပြုစုထားတဲ့ John Hopkins တက္ကသိုလ်ရဲ့စာရင်းအရရောဂါကူးစက်သူ3000ခွဲကျော်နဲ့သေဆုံးသူ 24,500 ကျော်ရှိပါတယ်။နယူးဇီလန်နိုင်ငံမှာတော့စစ်ဆင်မှုတွေအရဒီကနေ့ရောဂါပိုးကူးသူအသစ်တယောက်မှမရှိတဲ့အတွက်မတ်လလယ်တည်းကဆိုရင်ပထမအဆုံးအချိန်နောက်ထပ်ရောဂါပိုးကူးစက်သူမရှိတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအဆိုးဆုံးနိုင်ငံတစ်ခုဖြစ်တဲ့အီတလီမှာတော့လုပ်ငန်းတွေကိုပြန်လည်စတင်ဖွင့်နေတာနဲ့အတူဆက်ရုံလုပ်ငန်းတွေစောင့်လုပ်ရေးလုပ်ငန်းတွေမှာလူတွေအလုပ်ခွင့်ပြန်ဝင်နေကြပါပြီ။လူတွေအနေနဲ့အိမ်ပြန်ထွက်လမ်းလျှောက်နိုင်ကြပြီဖြစ်တယ်လို့ဒေတာတစ်ခုရဲ့မှာရှိတဲ့မိသားစုဝင်တွေစီကိုလည်းအလဲသွားနိုင်ကြပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ရောဂါကြောင့် 9,000 ခွဲကနေ 3,000 လောက်အထိသေဆုံးနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကခန့်မှန်းပြောကြားလိုက်ပါတယ်။ Fox News သတင်းဌာနကတနင်္ဂနွေနေ့ညမှာထုတ်လွှင့်ပြသခဲ့တဲ့သမ္မတနဲ့ Town Hall အမေးဖြေအစီအစဉ်မှာသမ္မတထရမ့်ကအခုလိုပြောခဲ့တာပါ။လောလောဆယ်အမေရိကန်မှာ COVID-19 ကြောင့်သေဆုံးသူ 68,000 ကျော်ပြီးရောဂါကူးစက်နေသူက 1,300,000 ကျော်နေပါပြီ။ကရောဂါတုံ့ပြန်ရေးအရေးပေါ်အသုံးစရိတ်လက်ရှိဒေါ်လာ3ဘီလီယံသုံးဆွဲနေတာကိုသူအစိုးရအနေနဲ့နှစ်ဆတိုးသုံးဆွဲနိုင်မယ်လို့မျှော်လင့်နေအကြောင်းလဲဖြည်သူတွေအွန်လိုင်းကမေးတဲ့အမေးကိုဖြေကြားတဲ့အစီအစဉ်မှာသမ္မတထရမ့်ကပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်တနင်္ဂနွေနေ့အတွက်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုတော့မေလကုန်အထိတက်တန်းတိုးတယ်လို့ဝန်ကြီးချုပ်ရှင်းဆိုအဘေးကဒီကနေ့ကြေညာပါတယ်။ဂျပန်မှာယောဂပိုးကူးစက်သူအရေးအတွက်ဟာတခြားနိုင်ငံတွေမှာလိုအရန်တိုးမလာပေမဲ့ကူးစက်မှုနှုန်းကလည်းကျမသွားသေးဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။တောင်ကိုရီးယားမှာတော့မေလ23ရက်နေ့ကစပြီးကျောင်းတွေပြန်ဖွင့်မယ်လို့ဒီကနေ့ကြေညာပါဗျ။အထက်တန်းကျောင်းတွေကိုမေ23ရက်နေ့မှာပထမစဖွင့်ပြီးကျန်တဲ့အတန်းတွေကိုမေ20ကနေဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးကဒီကနေ့ကြေညာပါဗျ။မလေးရှားမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ဖို့အသွာလာနဲ့စီးပွားရေးလုပ်ငန်းတွေသတင်း၆ပတ်ပိတ်ထားတာကိုဒီကနေ့တနင်္လာနေ့မှပြန်ဖွင့်ပေးလိုက်တယ်လို့နိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုခံယူရမယ်လို့အစိုးရကပြောကြားလိုက်ပါတယ်။မလေးရှားမှာလာပြီးအလုပ်လုပ်နေကြသူအများစုကအင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့နီပေါနိုင်ငံတွေကဖြစ်ကြပြီးတော့မြန်မာနိုင်ငံကအလုပ်သမားနဲ့ဒုက္ခသည်တွေလည်းအများအပြားရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတင်းတင်းလာနေညအတွေ့ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆုမြတ်မောပါရှင်။
This program has come to you from the Voice of America, Washington.